ထူထောင်လိုက်တဲ့အချိန်ကမှဒီဂိရိမာနန္ဒသုတ်ဓမ္မနောက်ဆုံးအာနာပါနအကြောင်းကိုမြတ်စွာဘုရားကလည်းထည်သွင်းပြီးဟောထားပါတယ်အာနာပါနတတိသင်ညာတစ်ခုအဖြစ်နဲ့ဟောထားတယ်ဟောထားလိုက်တော့ဒီအာနာပါနကမ္မထံသမာဓိမျိုးကိုစပြီးပြောမယ်ဆိုရင်တော့တရားနံရွတဲ့အချိန်ကမှရှင်းတဲ့နောက်ဆက်ဆက်မိသွားပြီးတော့ပို့ပြီးတော့လည်းနားလည်ပါလိမ့်မယ်နော်မြတ်စွာဘုရားကဘယ်လိုဟောလဲကတမသာနန္ဒအာနာပါနတတိအာနာပါနတတိဆိုတာအာနန္ဒဘာကိုခေါ်တယ်လို့မင်းဣနန္ဒဣရနန္ဒဘိခုရိညာကတော်ဝါရောကမူလကတော်ဝါတုံညာကရကတော်ဝါနိသိတတိပလင်ကအဘုဇိတဝါဥဇုံခံယပဏိဒါယပရိမုခတတိန်ထပိတဝါအနန္ဒညီဘအနန္ဒဣဒဣသန္တနာတော်၌ဘိခုယောဂဝါစရယဟန်တော်သည်ပရိညာကတော်ဝါတောသူကယောက်သည်ဖြစ်ဖြစ်တော်လကောရောကမူလကတော်ဝါတိပိယင်သောကယောက်သည်ဖြစ်ဖြစ်တော်လကောသုံးညာကရကဝရိညာတောကြောင့်တောင်းကြောင့်သောကရောက်သည်ဖြစ်ဝေတော်၎င်းပန္လင်ကပန္လင်ကိုအဘုဇိတဝါခွေ၍ကာယအထက်ပိုင်းဖြစ်သောခန္ဓာကိုယ်ကိုဥဆုံးဖြုံးမစွာပဏိဒါယထား၍ပရိမုခံကမ္မထံသို့ရှေရှုတတိန်တတိကိုဥပါထပေတော်ဖြစ်စေ၍နိတတတိထိုင်နေလေ၏အထုဝမေနိယာကိုမြတ်စွာဘုရားကနံပါတ်1အရိညာတော်အကောင်းဆုံးပဲမယခယနံပါတ်2ရုခမူလသစ္ပယင်တပေအောက်သွားပါနံပါတ်3သုံးညာငါရစင့်ကြီးနဲ့တောကြောင့်တောင်ကြောင့်တစ်ခုခုကိုသွားပြီးအထုတ်ပါဆိုပြီးဒီလိုတိုက်တွန်းထားတယ်ခန္ဓာကဘယ်တကကြီးတွေကိုယ်ပဲစိတ်ကံတည်တဲ့ဓမ္မယုံဆရာတော်ကဒီကြောင့်လည်းတဖြည်းဖြည်းညွတ်လေကောင်ရောက်လာတော့ဟိုဘက်ကကားလန်းကအတန်ဒီကစူလွန်းလို့တတော်အနှောက်အယှက်ဖြစ်တော့မယ်ဆိုပြီးတော့ပြောတယ်ယထာလည်းလာအောင်မယ်ဆိုတော့ယထာတန်နဲ့ကားတန်နဲ့ဆက်သွားမယ်နော်အတန်ဒီသမာဓိရဲ့ကြီးစွာသောအနောက်အရှက်တစ်ခုဖြစ်ပါတယ်နော်သမာဓိလုပ်ငန်းတစ်ခုကိုထူထောင်နေတဲ့အချိန်ခါမှာဆူညံနေတဲ့နေရာမှာသမာဓိဖြစ်ဖို့ဆိုတာစက်အဒုစပုဂ္ဂိုလ်အတွက်အလွန်ခက်ခဲတဲ့သဘောရှိတယ်။ဒါကြောင့်ဘုရားရှင်ကသမာဓိထူထောင်တဲ့လုပ်ငန်းအတွက်သို့မဟုတ်ကမ္မထံခွင်ကိုဝင်ကျင်တဲ့ပုဂ္ဂိုလ်အတွက်နံပါတ်1အရိညာတောကိုသွားပါဆိုပြီးညွှန်ကြားပေးတယ်။နံပါတ်2ရောဂါမူလသစ္ပယင်းတပင်ပင်အောက်ကိုသွားပါဆိုပြီးညွှန်ကြားပေးတယ်နံပါတ်3သုံးညာကာရစင့်ကြီးနဲ့တောင်းချောင်းတောင်းချောင်းကိုသွားပြီးအထုတ်ပါဆိုပြီးတော့ဒီလိုညွှန်ကြားပေးလိုက်ညွှန်ကြားတဲ့အပိုင်းမှာလည်းထိုင်တဲ့အရိယာဘုကသမာဓိဖြစ်တဲ့အပိုင်းမှာအကောင်းဆုံးအရိယာဘုဖြစ်တဲ့အတွက်မြတ်စွာဘုရားကထိုင်တဲ့အရိယာဘုကိုစန္ဒမူနာထားပြီးတော့ဟောပေးပါတယ်ထိုင်တဲ့အချိန်ကမှအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုခပ်ဖြောင်းမြောင်ထားပါဘာကြောင့်လဲခါမှာအယိုးအစစ်တွေရှိတော့ဒီအယိုးအစစ်တွေကကိုယ်နေမယ်ဆိုရင်အစစ်တစ်ခုနဲ့အစစ်တစ်ခုကြာတဲ့အခါကြိတ်လိုက်ရင်နာကျင်တဲ့ဝေဒနာတွေကပေါ်လာတယ်ထိုနာကျင်တဲ့ဝေဒနာတွေကခဏခဏပေါ်နေပြီဆိုလို့ရှိရင်တမာတိရဲ့အနှောက်အယှက်ဖြစ်တဲ့အတွက်စိတ်တည်ကြည်မှုတမာတိကိုမရနိုင်ဘူးဒါကြောင့်အယိုးအစစ်တွေကတစ်ခုနဲ့တစ်ခုမကြိတ်မိအောင်တဲ့တဲ့ဖြုံပြောင်းထားလိုက်ရင်အယုတ်တစ်ခုရဲ့အချုံကအယုတ်တစ်ခုရဲ့အခွက်တက်ကိုသွားပြီးပုံစံမှကြာနေတဲ့အတွက်နာကျင်တဲ့ဝေဒနာတွေခဏခဏတော့မဖြစ်ဘူးကြာရင်တော့ဖြစ်ချင်းဖြစ်မယ်ပေါ့နော်ခဏခဏတော့မဖြစ်နိုင်ဘူးဒါကြောင့်မြတ်စွာဘုရားကခန္ဓာကိုယ်ကိုဖြောင်းမြောင်းထားပြီးထိုင်ဖို့ညွှန်ကြားပေးတယ်နောက်တစ်ခုပရိမုခံတတေဥပထပိတဝါကမ္မထံသို့ရှင်းရှုစိတ်ကိုကတ်ထားပါစိတ်ကအိမ်ဘက်ကိုလှည့်ထားရမလားကမ္မထအာယုံပေါ်လှည့်ထားရမလားလို့မေးရင်ကမ္မထအာယုံပုဂ္ဂိုလ်ကိုအာယုံဘက်ကိုလှည့်ထားပါယသောရိယဘက်ကိုလည်းလှည့်မထားပါနဲ့ယာဟုလဘက်ကိုလည်းလှည့်မထားပါနဲ့ရွှေအိုးကြီးလေးလုံးဘက်ကိုလည်းလှည့်မထားပါနဲ့တိတ္တရဲမှာထားခဲ့တဲ့ပစ္စည်းတွေဘက်လည်းစိတ်ကိုလှည့်မထားပါနဲ့လို့ဒီလိုပြောတာနော်အဲဒီလိုကမ္မထအာယုံဘက်ကိုရှေ့ရှုထားပြီးတော့မလုပ်ရမလဲသောတတဝအတတတိတတဝပတ္တတိသောထောယောဂဝဆရာပုဂ္ဂိုလ်သည်တတဝတတိရှိသည်ဖြစ်ပေသလျှင်အတတတိဝင်တလင်ကိုဖြစ်စေ၏တတဝတတိရှိသည်ဖြစ်ပေသလျှင်ပတ္တတတိထွက်သက်လင်ကိုဖြစ်စေ၏တတိရှိလျက်တလင်ဝင်တလင်ကိုဖြစ်အောင်ကျင့်ပါတတိရှိလျက်တလင်ထွက်သက်လင်ကိုဖြစ်အောင်ကျင့်ပါတတိရှိအောင်ဘယ်ပုံဘယ်ပန်းဘယ်နည်းလဲအဖြစ်တပည့်တော်ကျင့်ရမလဲလို့မေးဆရာရှိတဲ့အတွက်မြတ်စွာဘုရားက၄ခု၄ခု၄ခု၄ခု၄ခုစီ၄ခုစီ၄ခုစီ၄ခုစီတွဲပြီးတော့စရုပ်က၄ခုနဲ့16မျိုးသောအချင်းအရာတွေကိုဟောထားပါတယ်နော်အဲ့ဒီ16မျိုးသောအချင်းအရာတွေတက်ကနံပါတ်1စရုပ်ကဘာလဲ ဒီကဝအတ္တတံတောဒီကအတ္တသမိတိပါဇာနာတိဒီကဝပတ္တတံတောဒီကပတ္တသမိတိပါဇာနာတိဒါကနံပါတ်1ညွှန်ကြကြဘာပြောတာလဲဒီကဝရှိသောမူလေအတ္တတံတောဝင်သက်လေကိုဖြစ်စေခဲ့သည်ရှိသောဒီကံရှိသောအတ္တသမိတိဝင်သက်လေကိုဖြစ်စေ၏ဟု၍ပါဇာနာတိကိုခွဲပြပြတိအသက်ရှူတာရှင်နေရင်ရှည်တယ်လို့ကိုယ်ကပြပြသိပါဒီကံဝဒီကံဝရှိသောမူလေပတ္တတံတောထွက်တယ်လေကိုဖြစ်စေသည်ရှိသောဒီကံရှိသောပတ္တတံမိတိထွက်တယ်လေကိုဖြစ်စေ၏ဟု၍ပါဇာနာတိကိုယ်ကပြပြသိ၏ရှည်တဲ့ထွက်တဲ့ကိုဖြစ်စေရင်လည်းရှည်တဲ့ထွက်တဲ့ကိုဖြစ်စေတယ်လို့ကိုယ်ကပြပြသိပါတဲ့နော်ဒါကနံပါတ်1အုပ်စုပဲရှည်တာကိုသိရမယ်ဝင်လေကရှိတယ်ဆိုရင်လည်းရှိတာကိုသိရမယ်ထွက်လေဝင်ထွက်လေကရှိတယ်ဆိုရင်လည်းရှိတာကိုသိရမယ်အရှိကိုသိရမယ်အရှိဆိုတာကဘာအရှိလဲလို့မေးတော့ဝိသုဏိမေအထင်ကရဆရာတော်ကအဋ္ဌနာဝတိနာဆိုပြီးဖွင့်တယ်ဒီအဋ္ဌနာဝတိနာဆိုတဲ့စကားလုံးကိုဝိသုဏိမေကမဟာတိကဆရာတော်ကကာလဌာနဝတိနာဆိုပြီးဒီလိုဖွင့်ထားပါတယ်အချိန်ခတ်ကြကြဖြစ်နေတာကိုရှိတယ်လို့ခေါ်ပါတယ်တနည်းပြောရင်တော့အသက်ရှူနှေးတာကိုဆိုလိုပါတယ်အသက်ရှူနှေးရင်လည်းနှေးတဲ့အတိုင်းသိပါလို့ဒီလိုဆိုလိုတယ်နောက်တစ်ခုကရတံဝအတ္တံတောရတံအတ္တသမိတိပါဇာနာတိရတံဝပတ္တတံတောရတံပတ္တသမိတိပါဇာနာတိရတံဝဒုဇမူလီအတ္တံတောဝင်သက်လေကိုဖြစ်စေခဲ့သည်ရှိသောရတံဒုဇောအတ္တသမိတိဝင်သက်လေကိုဖြစ်စေ၏ဟု၍ပါဇာနာတိကွက်ကွက်ပြပြသည်ရတံဝတုဇမူလီပတ္တတံတောထွတ်တလေကိုဖြစ်စေသည်ရှိသောရတံတုဇောပတ္တတံမိတိထွတ်တလေကိုဖြစ်စေ၏ဟု၍ပါဇာနာတိကွက်ကွက်ပြပြသည်အသက်ရှူနှေးတာကိုတူတယ်လို့ခေါ်ပါတယ်အသက်ရှူတူခဲ့ရင်လည်းတူတဲ့အတိုင်းသိပါနှေးခဲ့ရင်လည်းနှေးတဲ့အတိုင်းသိနေပါဒီတော့ဝင်လေကတူရင်ထွက်လေလည်းတူရင်တူတဲ့အတိုင်းသိပါလို့ဆိုလိုတယ်ဒါကနံပါတ်1ညွှန်ကြားချက်နံပါတ်3ကျတော့သဗ္ဗကာယပရိသံဝေတိအတ္တသိတ္တမိတိတိခေတိသဗ္ဗကာယပရိသံဝေတိပတ္တသိတ္တမိတိတိခေတိသဗ္ဗကာယပရိသံဝေတိဝင်သက်လေဤအစလည်းအဆုံးအကုန်လုံးကိုအထင်းထင်းရှားရှားသိသည့်ဖြစ်၍အတ္တသိတ္တမိဝင်သက်လေကိုဖြစ်เสียဤတိဤသို့တိခေတိခြင်းဤသဗ္ဗကာယပရိသံဝေတိထွက်သက်လေဤအစလည်းအဆုံးအကုန်လုံးကိုအထင်းထင်းရှားရှားသိသည့်ဖြစ်၍ပတ္တသိတ္တမိထွက်သက်လေကိုဖြစ်เสียဤတိဤသို့တိခေတိခြင်းဤဝင်သက်လေထွက်သက်လေရဲ့အစလည်းအဆုံးအကုန်လုံးကိုထင်ထင်ရှားရှားသိအောင်ကျင့်ပါဆိုပြီးတော့ဒီလိုညွှန်ကြားလိုက်ညွှန်ကြားလိုက်တော့နောက်နံပါတ်လေးညွှန်ကြားချက်ကဘာလဲပတ္တံဗယံကာယသင်္ခါရအတ္တသိတ္တမိတိတိခတိပတ္တံဗယံကာယသင်္ခါရပတ္တသိတ္တမိတိတိခတိကာယသင်္ခါရယုံရင်ကြံတန်းတဲ့ကာယသင်္ခါရတရားကိုပတ္တံဗယံပတ္တံဗယံတော်ငြိမ့်စေလျက်အတ္တသိတ္တမိဝင်သက်လေကိုဖြစ်စေအဤတိဤသို့သိခတိကြည့်ဤကာယသင်္ခါရယုံရင်ကြံတတ်တဲ့ကာယသင်္ခါရတရားကိုပတ္တံဗယံပတ္တံဗယံတော်ငြိမ့်စေလျက်ပတ္တံသိတ္တမိထွက်သက်လေကိုဖြစ်စေအဤတိဤသို့သိခတိကြည့်ဤဝင်လေထွက်လေကကြံတတ်နေရင်ကြံတတ်နေတဲ့ဒီဝင်လေထွက်လေကိုသိမ့်ဝိတော်အောင်ကျင့်ပါဒီနေရာမှာကာယသင်္ခါရဆိုတာကတော့ဝင်သက်လေထွက်သက်လေကိုပဲကာယသင်္ခါရလို့ခေါ်ပါတယ်ဘာကြောင့်လဲဒီခန္ဓာကိုယ်ကြီးမှာတည်ရှိနေတဲ့ရုပ်တွေကိုတက်ခွဲလိုက်ရင်ကံစေဥတ္တအာဟာရအကြောင်းတရား၄ပါးကြောင့်ဖြစ်ပေါ်နေတဲ့ရုပ်တရားအစုပုံပဲရှိပါတယ်။အဲဒီရုပ်တရားအစုပုံကြီးကိုမိတွယ်ပြီးတော့မှဒီဝင်လေထွက်လေကဖြစ်ပေါ်လာတဲ့အတွက်ရုပ်တရားတွေကပြုပြင်ပေးလို့ဖြစ်ရတဲ့တရားဖြစ်ခြင်းကြောင့်သူ့ကိုကာယသင်္ခါရကာယကရုပ်တရားသင်္ခါရကပြုပြင်လို့ဖြစ်ပေါ်လာတဲ့တရားကာယခေါ်တဲ့ယုံတရားတွေကပြုပြင်ပေးလို့ဖြစ်ပေါ်လာရတဲ့တရားဖြစ်ခြင်းကြောင့်ဒီဝင်လေထွက်လေကိုကာယသင်္ခါရလို့ခေါ်ပါတယ်။ဒီပရမစတုကမှမြတ်စွာဘုရားကပေါင်းလိုက်တော့အစစ်ဘယ်နှစ်ဆင့်ဟောထားလဲ၄ဆင့်။နံပါတ်၁ကအရှိနံပါတ်၂ကအတုနံပါတ်၃ကအစလည်းအဆုံးအကုန်လုံးနံပါတ်၄ကငိမ့်အောင်ငိမ့်အောင်ကျင့်ခြင်းဆိုပြီးတော့ကျင့်စဉ်၄ချက်သတ်မှတ်ပေးထားပါတယ်။အသက်ရှူပုံနည်းစနစ်ကိုမြတ်စွာဘုရားကသင်ပေးထားခြင်းဖြစ်ပါတယ်။ဒီတော့ဒီကျင့်စဉ်လေးခုမှာဝင်လေထွက်လေကိုဘယ်နေရာကနေစောင့်ပြီးကြည့်ရမလဲလို့မေးတော့ဖုဒ္ဓဖုဒ္ဓကတိပန္နတတိယထပ္ပိတဝဘာဝန္တသေးဝဘာဝနာတံပိစတိ ဗုဒ္ဓဗုဒ္ဓကတိဝင်လေထွက်လေဖြည်းဖြည်းသွားတဲ့နေရာ၌တတိယတဏီကိုထုံပိတဝါထား၍ဘဝင်တတေဝပွားများအထုတ်နေတဲ့ပုဂ္ဂိုလ်ဤတဏ္ဍာ၌သာလျှင်ဘာဝနာအာနာပါနတတိသမာဓိဘာဝနာသည်တံပိစတိပြီးသည်ပြည့်စုံနိုင်ပေ၏ဝင်လေထွက်လေဖြည်းမှုထင်ရှားတဲ့နေရာမှာတတိကပင်ရှုဖာမှအာနာပါနတတိသမာဓိဘာဝနာသည်ပြီးသည်ပြည့်စုံနိုင်တယ်ဒီတော့နာသီးပြတော့ဟောအထက်နှုတ်ခမ်းဆိုပြီးတော့အထက်ကရာကြီးများကနာသီးကဲကမုခနိမိတ်တဆိုပြီးတော့နေရာနှစ်မျိုးဖော်ပြထားပါတယ်နှကောင်းရှည်နေတဲ့ပုဂ္ဂိုလ်တွေကတော့နာသီးပြမှာဝင်လေထွက်လေထိတာထင်ရှားတယ်နှကောင်းတူနေတဲ့ပုဂ္ဂိုလ်ကျတော့အထက်နှုတ်ခမ်းမှာဝင်လေထွက်လေထိတာကထင်ရှားတယ်မိမိကတော့အသက်ရှူကြည့်ပါနော်အသက်ရှူကြည့်နေတဲ့အချိန်ကမှနာသီးပြမှာဝင်လေထွက်လေထိမှုထင်ရှားရင်နာသီးပြကအထက်နှုတ်ခမ်းမှာဝင်လေထွက်လေထိမှုထင်ရှားရင်အထက်နှုတ်ခမ်းကနေစောင့်ပြီးတော့ဝင်လေထွက်လေကိုသတိကပ်ပြီးရှူကြည့်ပါဘယ်လိုရှုမလဲဝင်ရင်ဝင်လေထွက်ရင်ထွက်လေဒီလိုပဲရှုနေပါရှုလိုက်လို့စိတ်ငြိမ်ရင်ပြီးတာပါပဲစိတ်ကမငြိမ်ဘူးဆိုလို့ရှိရင်တော့ဘာလုပ်မလဲအထက်ကရာကြီးများကတော့ရေတွက်တဲ့နီးလေးကိုအသုံးပြုပါဆုံးပြီးတော့ဒီလိုသင်ပေးထားတဲ့ကရဏနီးလို့ခေါ်ပါတယ်ဝင်လေထွက်လေနှစ်ခုပေါင်းကို1ဝင်လေထွက်လေ2ဝင်လေထွက်လေ3 4 5 6 9 10လောက်အထိရေတွက်ကြည့်ဒီလိုရင်တွက်လိုက်တဲ့အပိုင်းမှာတက်ကန်နေရှိသည့်ငါးစိတ်သည်ဘယ်မှမထွက်စေရဆိုပြီးစိတ်ကိုတင်းတင်းထားပြီးတော့ဒီလိုရင်တွက်ပြရတယ်။10ထိလည်းရင်တွက်နိုင်တယ်၊9ထိလည်းရင်တွက်နိုင်ပါတယ်၊9အောက်လည်းမနဲ့နဲ့10တက်လည်းမပေါ်ပါနဲ့ဒီလိုတော့သတ်မှတ်ချက်ဖေးထားတယ်။10နဲ့ပုံကရင်သင်္ချာနောက်သို့စိတ်တွေကရောက်သွားတတ်တယ်၊9တဲ့ပုံကရင်လည်းကျင်းမြုံတဲ့နေရာမှာခေါက်တုံခေါက်ပြန်ရှောက်နေရတဲ့အတွက်စိတ်ပင်ပန်းပြီးတော့တမာတိရှင်းချက်တတ်တယ်။ဒါကြောင့်9နဲ့10အတွင်းကြိုက်တဲ့နေရာမှာရပ်နိုင်ပါတယ်ခုနံပါတ်8မှာရပ်ပြီဆိုကြစို့နော်အဲဒီလိုတက်ကနေ8အထိရင်တွက်လိုက်တဲ့အပိုင်းမှာငါးစိတ်တင်တက်ကနေ8အတွင်းဘယ်ကုန်မှမထွက်စီရလို့ဒီလိုစိတ်ကလေးတင်းတင်းထားပြီးတော့ရင်တွက်ပြရပါတယ်ရင်တွက်လိုက်လို့ဘာဝနာစိတ်ကဝင်လေထွက်လေအာယုန်နဲ့ငြိမ်သွားပြီဆိုရင်တော့အ ਨੇ ဆုံးထိုငြိမ်သက်မှုတမာတိကိုတနာရီ2နာရီစသည်ဖြင့်ငြိမ်အောင်လေ့ကျင့်ပြရနိုင်ဝဲကြောကြောတဏှာကြီးလောက်ငြိမ်းလာပြီဆိုရင်တော့ရေတွက်တဲ့နည်းကိုလှုပ်ပြီးတော့မရေမတွက်ဖက်နဲ့ဝင်လေထွက်လေအပေါ်မှာဘာဝနာစိတ်ကိုညင်အောင်ကတ်ကြည့်ပါကမ်းလိုက်လို့အောင်မြင်မှုရပြီနိုင်ဝဲကြောကြောတဏှာကြီးလောက်အထိငြိမ်းလာပြီဆိုလို့ရှိရင်တော့အဲ့ဒီမှာခဏကအရှိကိုသိအောင်ကြိုးစားရတယ်အတူကိုသိအောင်ကြိုးစားရတယ်အစလည်းအစုံအကုန်လုံးကိုတင်းရှားရှားသိအောင်ကြိုးစားရတယ်အရှိအတူအစလည်းအစုံဒီသုံးခုကိုအထက်ကရာကြီးများကအနုမန္ဒနနီးလို့ဒီလိုသတ်မှတ်ပေးထားပါတယ်။ဝင်လေထွက်လေကိုအစဉ်တည်းစိတ်အစင်မပြတ်ဆက်ဆက်နေအောင်ရှုပွားသုံးသပ်တဲ့နေ့စနစ်လို့ခေါ်ပါတယ်။ဒီတော့အသက်ရှူနေလို့ရှင်းနေတဲ့ဆိုရင်လည်းအစာစုံအကုန်လုံးထင်ရှားရှားသိအောင်ရှုပါ။အသက်ရှူမြန်လို့တိုးနေတယ်ဆိုလို့ရှိရင်လည်းအစာစုံထင်ရှားရှားသိအောင်ရှုပါ။ဘယ်နေရာကနေစောင့်ရှုရမလဲ။ချင်းမှုထင်ရှားနေတဲ့နှသည်ပြတော့မဟုတ်အထက်နှုတ်ခမ်းကနေစောင့်တာရှုပါ။အဲ့ဒီနေရာကိုတော့မရွှေ့နဲ့။အရိကနေစပြီးဝင်လေထွက်လေကိုရှည်လဲရှည်တဲ့အတဲ့အစာဆုံးတောချောသိအောင်တိုးလဲတိုးတဲ့အတဲ့အစာဆုံးတောချောသိအောင်ရှုပါအဲ့ဒီလိုရှုလိုက်လို့တမာတိကတဏှာကြီးနှစ်နာရီလောက်အထိတည်တံ့လာပြီဆိုရင်တော့ဓမ္မတာအလျောက်ဝင်လေထွက်လေသည်တိမ်ဝေးသွားတတ်ပါတယ်မတိမ်ဝေးသေးဘူးဆိုလို့ရှိရင်လည်းတိမ်ဝေးစရာမယ်ဆိုတဲ့ဤဝဲချက်ဖြင့်ဒီဝင်လေထွက်လေကိုစိုက်ပြီးရှုနေလိုက်ခဲ့ရင်လေကတိမ်ဝေးသွားပြီတိမ်ဝေးသွားတဲ့အချိန်ခါမှာဘာလုပ်ရသလဲအသက်ရှူနှေးလို့ရှည်နေတယ်ဆိုလို့ရှိရင်လည်းသိမ်ွေးတဲ့ထိုးရှည်တဲ့လေလေးကိုအစာဆုံးထောက်ချောက်သိအောင်ရှုပါအသက်ရှူမြန်လို့တိုးနေတယ်ဆိုရင်လည်းထိုးတိုးနေတဲ့လေကိုအစာဆုံးတိုးနေတဲ့သိမ်ွေးတဲ့လေကိုအစာဆုံးထောက်ချောက်သိအောင်ရှုနေပါအဲ့ဒီအခါကျတော့လေးစင်လုံးသည်တပေါင်းနဲ့ဖြစ်သွားတယ်ရှည်ရှည်တိုးတိုးသိမ်ွေးနေတဲ့လေကိုအစာဆုံးထောက်ချောက်သိအောင်ရှုလိုက်တော့တသားတည်းဖြစ်သွားပြီအဲ့ဒီချိန်ကမှဘာဝနာစိတ်နဲ့လေလေးနဲ့တသားတည်းဖြစ်ပြီးကတ်နေတတ်ကတ်သွားပြီဆိုလို့ရှိရင်ခန္ဓာကိုယ်ကြီးပျောက်သွားတတ်တယ်ခန္ဓာကိုယ်ပျောက်သွားလို့ရှိရင်ဝင်လေထွက်လေလေးနဲ့အသိစိတ်ကလေးပဲကျန်နေတတ်တယ်အဲ့ဒါပိုကောင်းတယ်အဲ့ဒီချိန်ကမှခန္ဓာကိုယ်ကိုလိုက်လိုက်ပြီးမရှာပါနဲ့ခန္ဓာကိုယ်ထဲမှာနာရကျင်တဲ့ကြိုက်တာခဲတာပေါ်ရင်ခဲရင်လည်းလိုက်မကြည့်နဲ့မိတ္တထားလိုက်မိတ္တလိုက်လို့ရှိရင်တမာတိကအကောင်းလာရင်အလုံးမိတ်သွားပါလိမ့်မယ်ဝင်လေထွက်လေနဲ့လေလေးနဲ့အသည့်စိတ်ကလေးနဲ့တသားတည်းဖြစ်ပြီးနှစ်ခုကတစ်ခုကဲ့သို့ပုံစံဖြစ်သွားပြီးညှိနေပြီးစိတ်ကမလှုပ်တော့ဘူးဆိုရင်ထောသမာတိကိုဆက်လက်ထူထောင်ရ အဲ့ဒီလိုထူထောင်လိုက်တဲ့အချိန်ခါမှာဒီတမာတိကတဏှာရင်ဌာနကြီးလောက်အထိညီဝလာပြီဆိုလို့ရှိရင်တော့မိကိုရောင်လို့နမိတ်ကလေးစပေါ်ထပ်ပါတယ်။ပေါ်စမှာဒီနမိတ်ကမခိုင်ခန့်တတ်တဲ့သဘောတော့ရှိတယ်။ဒါပေမဲ့လို့ဝင်လေတွက်လေအာယုံမှာပဲဘာဝနာစိတ်ကညင်အောင်ကတ်ထားဒီအယောင်အစင်းကိုမကြည့်နဲ့။ဝင်လေတွက်လေမှာပဲညင်အောင်ကတ်ထားလိုက်လို့ရှိရင်နောက်တော့ဒီမိကိုရောင်လေးကနေပြီးတော့ဝါခွန်းဆိုင်လို့ဖြူလန်တတ်တယ်။ဒီဖြစ်ရနမိတ်ကလည်း나이ဝဲခန့်လောက်အထိတည်ခြင်းလေတည်လာတတ်ပါတယ်တမာတိကောင်းရင်တော့တည်နေတတ်ပါတယ်အဲဒီလိုတည်လာတဲ့အချိန်ခါမှာဘာဝနာစိတ်ကဒီဝင်လေထွက်လေကိုရှုနေရကနေပြီးတော့နမိတ်ဘက်ကိုပြောင်းပြီးကတ်သွားတတ်တယ်နမိတ်နဲ့လင်းနဲ့တသားတည်းဖြစ်ပြီးလင်းဒီပင်နမိတ်နမိတ်ဒီပင်လင်းဖြစ်ပြီးဆိုရင်တော့ထိုအဖြူရောနမိတ်ဝါခွန်းဆိုင်ကဲ့သို့ဖြူနေတဲ့နမိတ်ပေါ်မှာဘာဝနာစိတ်ကိုညီဝဆောကတ်ပြီးထားလိုက်နမိတ်ကိုရှုနေတဲ့အပိုင်းမှာလေကိုပြန်ပြန်တော့မကြည့်နဲ့လေကိုပြန်ကြည့်ရင်တမာတိကအာယုနှစ်ခုဖြစ်နေတဲ့အတွက်တမာတိမဆူးရှတတ်တဲ့သဘောတော့ရှိတယ်။အဲ့ဒီအချိန်ကမှတခြားအယောင်တွေလည်းပေါ်တတ်ပါတယ်။ဒါပေမဲ့အယောင်ကနှလုံးမသွင်းပါနဲ့။ဝင်လေထွက်လေကိုသာဆူးဆိုင်ပြီးရှုပါ။အကရွေ့ခုနကပြောခဲ့သလိုဝါခွန်းဆိုင်လိုဖြူလန်ရင်တော့ဥက္ကနမိတ်လို့ခေါ်တယ်။မိကိုရောင်ခဲ့တော့ညစ်ထက်တဲ့အယောင်အလေးပေါ်နေတာနှာခေါင်းထက်ကထွက်ထွက်နေတာကိုမြင်ပြီးဆိုရင်တော့ဒါကပရိက္ခမနမိတ်လို့ခေါ်ပါတယ်။ပရိက္ခမနမိတ်ကနေပြီးတော့တမာတိရင့်ကျက်လာတဲ့အခါဝါခွန်းဆိုင်လိုဖြူလာတဲ့ဥက္ကနမိတ်အသွင်ပြောင်းသွားတတ်တယ်။အဲဒီနမိတ်မှာဘာဝနာစိတ်ကိုကတ်ထားလိုက်လို့တဏှာဤနှစ်နှစ်စသည်ဖြင့်ညီဝဆာကတ်ထားနိုင်ပြီးဆိုရင်တော့ဒီဝါခွန်းဆိုင်လိုဖြူနေတဲ့နမိတ်ဒီတောရှုကျဲတောက်ကြကဲကျဲကဲတို့ကြည်လင်တောက်ပါတဲ့အဆင့်ကူးသွားတယ်။ကြည်လင်တောက်ပါနေတဲ့ဒီနမိတ်ကိုတော့ပရိဘကနမိတ်လို့ခေါ်ပါတယ်။ဒီမိဘကနမိတ်ကိုဘာဝနာစိတ်ကညောစွာကပ်ပြီးစိုက်ရှုနေခဲ့ရင်ဒီနမိတ်ထဲမှာဘာဝနာစိတ်ကလေးကနစ်မြုပ်ပြီးသွားတတ်ပါတယ်ဒီနစ်မြုပ်မှုကတဏှာဤနှစ်နာရီစသည်ဖြင့်ငြိမ်ပြီးတည်နေပြီဆိုရင်တော့ဒီလိုနစ်မြုပ်မှုမျိုးကိုလေရီစရောဘုရားကတော့စိုက်စိုက်ဇူးဇူးအထူးမြဲမြံရှုအာတန်ဆန်းဟုခေါ်တာဆိုပြီးတော့ဒီလိုသင်ပေးထားတယ်အယုံတခုကိုစမ်းစိစူးစူးမြဲမြဲမြံမြံခိုင်ခိုင်ခန့်ခန့်ရှုတတ်တဲ့အတွက်ကြောင့်ဒီလိုရှုနေတဲ့စိတ်ကိုဇန်စိတ်လို့ခေါ်ပါတယ်တဲ့အဲ့ဒီဇန်ကိုလည်းပရမေဇန်ဒုတိယဇန်တတိယဇန်သရုတ်တဇန်စသည်ဖြင့်ဇန်တွေက၄ပါးရှိပါတယ်အာနာပါနကိုအခြေခံပြီးသရုတ်တဇန်အထိကုတက်နိုင်ပါတယ်အကယ်၍ကုတက်ခြင်းတော့ဆရာသမားနဲ့စနစ်တကျလေ့လာပါနော်ကုတက်ပြီးလိုက်တဲ့အချိန်ခါကျတော့ဒီတမာတိရပြီဆိုရင်ဒီတမာတိကလင်းယောင်ကြီးတွေကိုဖြစ်စေနိုင်တဲ့ဆောင်းအားရှိဘယ်လိုလင်းအောင်ကြီးကိုဖြစ်စေနိုင်တယ်လို့မေးတော့ဒီရှုနေတဲ့ဒီသမထဘာသရုဒ္ဓဇန်သမာဓိကဲ့သို့သောသမထဘာဝနာစိတ်အလားတူပဲဝိပဿနာဘာဝနာစိတ်တွေသည်အလွန်စွန့်အင်ပြီးဝနေတဲ့အလွန်အဆင့်မြင့်တဲ့ပဏိတမွန်မြတ်တဲ့စိတ်တွေဖြစ်ပါတယ်ဒီမွန်မြတ်တဲ့စိတ်တွေကလည်းစိတ္တဇယုတ်ကလကလေးတွေကိုဖြစ်စေနိုင်တဲ့စွမ်းအားရှိနှလုံးအင်ကုန်မိတွေဖြစ်ပေါ်နေတဲ့စိတ်တဲစိတ်တဲဒီစိတ္တဇယုတ်ကလတေကိုဖြစ်စေနိုင်တဲ့စွမ်းအားရှိပါတယ်။သို့တော့ဒီလိုသမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တို့လိုမုံမြတ်နေတဲ့စိတ်တွေကြောင့်ဖြစ်ပေါ်တဲ့စိတ္တဇယုတ်ကလတေကတော့ပဏိတစိတ္တဇယုတ်မုံမြတ်တဲ့စိတ္တဇယုတ်ဖြစ်တယ်။ဒီစိတ္တဇယုတ်တေကတကောလုံးအနှံပြားဖြစ်နေပါတယ်။ဖြစ်နေတော့ဒီစိတ္တဇယုတ်ကလအတိုင်းမှာဝဏ္ဏဒခေါ်တဲ့ယူပါယုံအယောင်စင်းလေးပါတယ်။ကလတ်အမုံတိုင်းအမုံတိုင်းမှာအယောင်လေးတွေရှိတော့ကလတ်တစ်ခုနဲ့တစ်ခုကအလွန်နိကစွာပုတ်ချုပ်ထိခဲ့ပြီးဖြစ်လိုက်တဲ့အခါအယောင်ကြီးနေကဆက်သွားတော့တစ်ဆက်ထဲလို့ထင်ရတယ်အလင်းရောင်ခေါ်တယ်။ဒကတိစိတ္တကလတ်တိုင်းမှာတိဇောတဘာပြန်တော့ဒီတိဇောတကလည်းစင်ကယုတ်ကလတ်အတိတ်တည်းကိုဖြစ်စေပြန်တယ်။ဥရဇယုတ်တိလို့ခေါ်တယ်။အဲ့ဒီဥရဇယုတ်တိကြတော့ကိုရင်းဣဇဒရေနာမကဗိဓာအထိပြန်သွားတယ်။ဗိဓာတိပြန်တဲ့အပိုင်းမှာညာအနုဘောရှုနေတဲ့ညာကအနုဘောကြီးကြီးတယ်လို့ပြန့်နှံ့ထွက်သွားတယ်အဝေးအထိပြန်ဝန်ကျင်ပတ်ချရစမျက်နှာအလုံးလင်းနေတတ်ပါတယ်ဒီအလင်းရောင်ကိုခွန်ကြီးတို့အင်ဂုတ်တို့ပါဠိတော်စရုပ်ကနိပတ်မှမြတ်စွာဘုရားကညာနာလောကညာအလင်းရောင်ဆိုပြီးတော့ပညာဘာသာပညာအလင်းရောင်ဆိုပြီးတော့ဒီလိုဟောထားပါတယ်ဒီပညာသမအာဘာနတ္တိပညာအယောင်လင်းနေတူတဲ့အယောင်လင်းမြည်သည်မရှိဘူးဘာကြောင့်လဲဒီအယောင်လင်းကအလွန်သိမ့်မွေ့နေတဲ့ပရမနုမြုခသိငယ်နေတဲ့ကလအမှုန်လေးတွေကိုတော့လည်းမြင်နိုင်တဲ့စွမ်းအားရှိတယ်ဒီကလအမုံတခွတ်တခုမှတည်ရှိနေတဲ့ပထမယဘောဒီဇောဝါယောအစဉ်အနတ်အယတာဩဇာအစရှိတဲ့ပရမတ္ထတတ္တလိတိကိုလည်းလှမ်းကြည့်မြင်နိုင်တဲ့စွမ်းအားရှိတယ်။ဒီအလင်းရောင်အကူညီနဲ့ဒီယုတ်ဒီနန္ဒီကိုရှုရမှာဖြစ်ပါတယ်နော်။ဒီတော့ယောဂီပုဂ္ဂိုလ်ကဝိပဿနာကိုကျင့်နေဆိုရင်ယုတ်ကမ္မထံကနေစသင်းစီတဲ့နိစနိကတခုနံကမ္မထံကနေစသင်းစီတဲ့နိစနိကတခုဆိုပြီးနှစ်ခုရှိတဲ့အနှစ်ကမိမိကြိုက်နှစ်သက်တဲ့နိစနိကိုကူးနိုင်ပါတယ်။အကယ်၍ ယုတ်ကမ္မဋ္ဌာန်းကနေစပြီးတော့ဝိပဿနာကုကျင်တယ်ဆိုရင်ထောပုဂ္ဂိုလ်ဒီဘာလို့ရမလဲရှင်းဥစွာအာနာပါနကိုခုနကပြောခဲ့တဲ့အတိုင်းထိုင်တိုင်းထိုင်တိုင်းအစဉ်အတိုင်းကျင့်ရပါတယ်အစဉ်တိုင်းကျင့်နိုင်တော့သရုတ်သံတမာတိအတ္တိဆိုင်ပြီးအလင်းရောင်တွေကတိတ်အားကောင်းလာပြီဆိုရင်အာနာပါနကိုမရှုတော့ဘဲနဲ့ခန္ဓာကိုယ်မှာဓာလီဘာပြန်ပြီးစပြီးရှုရတယ်ဓာကြီးလေးပါးကဘာတွေလဲပထဝီဓာတ်အာဘောဓာတ်ဒီဇောဓာဝါယောဓာဓာကြီးလေးပါ။ဘာဖြစ်လို့ဒီဓာကြီးလေးပါစရှိရတယ်လို့မေးတော့ဘုန်းကြီးတို့ဒီသမထဘိမ္မာကမ္မထံ40ရှိတယ်။သို့တော့ဝိပဿနာဘိမ္မာရောက်လာပြီဆိုရင်ယုတ်ကမ္မထံနကမ္မထံဆိုပြီးကမ္မထံက2မျိုးပဲရှိပါတယ်။ဒီကမ္မထံ2မျိုးရှိတဲ့အဲ့ကယုတ်ကမ္မထံကိုဘုရားရှင်ဟောပြီဆိုရင်ဘုရားဖယ်လို့ဟောတယ်။တထဘဂဝါရူပကမ္မထံံကထင်တော်သင်္ခေပမနတိကာရဝတိနာဝဝိထရမနတိကာရဝတိနာဝသတုတတောဝဝဌာဏံကထေတိတထထိုယုတ်ကမ္မထနကမ္မထနှမျိုးတို့တွင်ဘဂဝါမြတ်စွာဘုရားသည်ရူပကမ္မထနယုတ်ကမ္မထကိုကထင်တော်ဟောကြားပြသအဆုံးဆုံးမတော်မူသည်ရှိသောသင်္ခေပမနတိကာရဝတိနာဝအကျဉ်နှလုံးသွင်းဤအစွမ်းအဖြစ်တော်၎င်းဝိထာရမနတိကာရဝတိနာဝအကျဉ်နှလုံးသွင်းဤအစွမ်းအဖြစ်တော်၎င်းသတုဒ္ဓတဝဝဌာဏသတုဒ္ဓတဝဝဌာကမ္မထကိုကထေတိဟောကြားတော်မူမြတ်ဓမ္မတာဖြစ်ပေ၏ယုတ်ကမ္မထနကမ္မထနှမျိုးရှိတဲ့အ낵ကဘုရားရှင်သည်ယုတ်ကမ္မထကိုဟောတော်မူတဲ့အချိန်ခါမှာအကျဉ်းနည်းဖြင့်တော်၎င်းအကျဉ်းနည်းဖြင့်တော်၎င်းသတုဒ္ဓတဝဝထံအမိရတဲ့ဓကမ္မထကိုသာဟောကြားတော်မူမြတ်ဓမ္မတာဖြစ်တယ်။ဒီတော့ဒကမာကြီးတွေဒကာကြီးတွေယုတ်ကမ္မထကိုရှုခြင်းနဲ့ဆိုရင်ဘာကိုအစရှုရမလဲ။ဓာကြီးလေးပါးစရှု။အကျဉ်းနည်းကျရင်အကျဉ်းနည်းနဲ့ရှုအကျဉ်းနည်းကျရင်လည်းအကျဉ်းနည်းနဲ့ရှုပေါ့။ဒီတော့အကျဉ်းကြီးကဘာကိုအကျဉ်းကြီးခေါ်တယ်လဲဒီဘိုင်းလေးဘုန်းကြီးနည်းနည်းဟောမယ်နော်အကျဉ်းကြီးကိုမြတ်စွာဘုရားသည်နာမည်ကျော်ဖြစ်တဲ့မဟာသတိပ္ပဏ္ဍသုတ်ထာမှာဟောထားပါတယ်ဘယ်လိုဟောလဲပုဏ္ဏသပရံဘိကဝေဘိက္ခုအိမမေဝကဉ္ဇယထတိတံယထပနိဟိတံတတုသောပစ္စဝကတိအထိမသမင်္ဂယေပထဝီဓာတုအဘောဓာတုတေဇောဓာတုဝါယောဓာတုတိဒါကမဟာသတိပ္ပဏ္ဍသုတ်ထာဓာတုမနတိကာရပပဗိုင်းမှာဓကမထအကျဉ်းကြီးရှုဘောပုံစနစ်ကိုမြတ်စွာဘုရားဟောထားတယ်။ဘယ်လိုဟောတယ်လဲ။ဘိက္ခဝေခြေတန်ရတို့ပုဏ္ဏသပရံတော်တမျိုးတော်ကဘိက္ခုယောဂဝစရယဟန်တို့သည်ယထတိတံဒီမြတ်တိုင်းသောယတပဏိတံထာမြတ်တိုင်းသောဣမမေဝကံယဤရူပကာယကြီးကိုပင်လျင်ဣမသမိကာယဤရူပကာယကြီး၌ပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိတိဇောဓာတုတိဇောဓာတိဝါယောဓာတုဝါယောဓာတိအထိရှိဣတိဤသောလျှင်ဓာတုသောဓာတဘောအဖြစ်ပစ္စဝခတိအတိအတိတလုံးစီတလုံးစီစင်ញင်သုံးသာရှုပွား၍နေလေ၏ဒီလိုဖျားဟောတယ်ဒီတော့ဓာတ်ဘယ်နှပါးရှုရမလဲဓာတ်၄ပါးပထဝီဓာတ်အဘောဓာတိဇောဓာဝါယောဓာတ်အဲ့ဒီဓာတ်ကြီးလေးပါးကိုတလုံးစီတလုံးစီညာနဲ့မြင်အောင်ကြည့်ပြီးရှုပါဒီခန္ဓာကိုထိုင်ရင်ထိုင်တဲ့အတိုင်းရရင်ရတဲ့အတိုင်းအိရင်အိတဲ့အတိုင်းသွားရင်သွားတဲ့အတိုင်းဒီဓာတ်ကြီးလေးပါးကိုမြင်အောင်ရှုနေပါလို့ဒီလိုဖျားကသင်ပေးတယ်။သင်ပေးလိုက်တဲ့အချိန်ခါမှာတရားဓမ္မဘိက္ခုစသည်ဖြင့်နွားသက်ယောက်ျားဥပမာလေးနဲ့ဖျားကဟောထားပါတယ်။နွားသက်ယောက်ျားတို့သည်သောမုနွားကျွန့်ကျင်လိမ္မာနေတဲ့နွားသားယောက်ျားရဲ့တပည့်တဦးသည်နွားကိုဖြစ်ပြီးတဲ့အချိန်ခါမှာအသားတစ်ချပ်ရိုးတစ်ချပ်ဖြစ်ပြီးတော့လမ်းမလေးပြပေါင်းစုံတဲ့နေရာမှာရောက်နေသလိုအလားတူပဲယဟန်တော်တစ်ပါးကဒီခန္ဓာကိုယ်ကြီးကိုဓာတ်ကြီးလေးပါအစုပုံအဖြစ်မြင်အောင်ရှုဖို့ဆိုပြီးတော့မြတ်စွာဘုရားကဟောထားတယ်။ဟောထားလိုက်တော့ဒီအထက်ကရဆရာတော်မြတ်ကဒီဥပမာစကားရကဘာကိုဆိုလိုတယ်လဲလို့မေးရင်နွားသားယောက်ျားအဖို့နွားကိုကျွေးမွေးတုပ်တင်တဲ့အခိုင်အပိုင်းမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။နွားကိုတပ်ဖို့ရန်အတွက်တမဲ့နေရာကိုဆွဲခေါ်သွားတဲ့အခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။တမဲ့ခြေတိုင်းမှာခြီထားတဲ့အခါလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။သားလိုက်တဲ့အခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။တပ်ပြီးလို့အသေးကောင်ကြီးတွေ့တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။ဒါပေမဲ့ဒီနွားကိုဖြစ်ပြီးတော့အသားတစ်ချပ်အယိုးတစ်ချပ်ဥရေသေးတွေတပုံးစီတပုံးစီပုံပြီးတော့လမ်းမလေးပြပေါင်းစုံတဲ့နေရာမှာသွားပြီးရောင်းလိုက်တဲ့အချိန်ကနွားဆိုတဲ့အမှတ်တင်ညာပျောက်ပြီးတော့နွားသားဆိုတဲ့အမှတ်တင်ညာထိုယောက်ျားရဲ့တန်တားမှာဖြစ်ပေါ်လာတယ်။ လူတွေဒီငါ့ရှိမှာနွားဝယ်တယ်လို့စိတ်ထဲမဖြစ်ဘူးနွားသားလာဝယ်နေတယ်လို့ပဲစိတ်ထဲဖြစ်နေတယ်ငါကလည်းနွားရောက်နေတာမဟုတ်ဘူးနွားသားကိုပဲရောက်နေတယ်ဆိုတဲ့စိတ်ဖြစ်နေတယ်အဲ့ဒီပုံစံအတိုင်းပဲယောဂဝဆရယဟန်တော်သည်တဲ့ဒီခန္ဓာကိုယ်ကြီးမှာတည်ရှိတဲ့ပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ခေါ်တဲ့ဓာတ်ကြီးလေးပါးကိုရှုပ်ပတ်သုံးသပ်လိုက်တဲ့အပိုင်းမှာငါသူတို့ဘယောက်ျားမိမှာပုဂ္ဂိုလ်တ attva ဆိုတဲ့တတ္တသင်ညာတွေကွာသွားရမယ်ယုတ်ပရမအစစ်ကိုယ်တန်ညာအမြင်ဆိုင်ရမယ်ခဏခေါ်တဲ့အတုံးခဲတွေအကုန်လုံးပြိုကွဲသွားရမယ်အစစ်စိတ်မှမကွဲသွားအောင်ရှုရကဲဘယ်လိုရှုမလဲပထဝီဓာတ်ဆိုတာကမာကျန်လေးပျော်ချောပေါ့ဆိုပြီးတော့သဘောတရား6ခုအဘောဓာတ်ကယောစီဖွဲ့စည်းဆိုပြီးသဘောတရား2ခုတိဇောဓာတ်ကပူအေးဆိုပြီးသဘောတရား2ခုဝါယောဓာတ်ကထောက်ခံတွန့်ခံဆိုပြီးသဘောတရား2ခုပေါင်းလိုက်တော့သဘောတရား12ခုမာမုတင်ရှားတဲ့တဏှာကဇပီမာရတဲ့ဘောကျမ်းမုတင်ရှားတဲ့တဏှာကဇပီကျမ်းတဲ့ဘောလေးမုတင်ရှားတဲ့တဏှာကဇပီလေးတဲ့ဘောပြောမုတင်ရှားတဲ့တဏှာကဇပီပြောတဲ့ဘောကျမ်းမုချောမုတင်ရှားတဲ့တဏှာကဇပီချောတဲ့ဘောပေါ့မုတင်ရှားတဲ့တဏှာကဇပီပေါ့တဲ့ဘောတွေကိုဒီကုန်လုံးမြင်အောင်ခြေသွန်းကောင်းဆုံးရှုရပါတယ်ပြီးပြီဆိုတော့မှပူမှုထင်ရှားတဲ့တဏှာကဇပီပူတဲ့ဘောအင်းမှုထင်ရှားတဲ့တဏှာကဇပီအေးတဲ့ဘောဒီကုန်လုံးမြင်အောင်ရှုထောက်ကံမှုထင်ရှားတဲ့တဏှာကဇပီထောက်ကံတဲ့သဘောတွန်းကံမှုထင်ရှားတဲ့တဏှာကဇပီတွန်းကံတဲ့သဘောဒီကုလုံးမြင်အောင်ရှုနမူနာလေးတစ်ခုပြောမယ်ကိုအသက်ရှူကြည့်ပါခေါင်းအလယ်လောက်မှာစိတ်ကိုကတ်ထားကြည့်အသက်ရှူသွင်းလိုက်ရင်တွန်းဝင်သွားတဲ့သဘောအသက်ရှူထုတ်လိုက်ရင်တွန်းနေတဲ့သဘောအပေါ်သွင်းတဲ့အောက်သားကိုဖိကြည့်လိုက်ရင်တွန်းနေတဲ့သဘောဒါဒီထင်ရှားတယ်အဲ့ဒီလိုတွန်းကံမှုထင်ရှားတဲ့တဏှာကဇပီတွန်းတဲ့သဘောထောက်ကံမှုထင်ရှားတဲ့တဏှာကဇပီထောက်ကံတဲ့သဘောဒီကုလုံးမြင်အောင်ရှုပါမာကျန်လေးပြောချောပေါ့ပူအေးထောက်တွန်းဆိုတဲ့ဒီသဘောတရားဇကုကိုညာနဲ့မှမြင်အောင်တလုံးစီတလုံးစီခြေသွန်းကောင်းဆုံးရှုနိုင်ရင်ထက်ခါတက်ခါရှုခရင်ဖွဲ့စည်းတဲ့သဘောပေါ်လာမယ်တစ်ခုလုံးကိုကျိုးနဲ့စီထားတယ်လို့တင့်ကြံနေတဲ့သဘောတစ်ခုပေါ်လာမယ်ဖွဲ့စည်းမှုထင်ရှားရင်သွားရင်တို့လိုရှာရင်တို့လိုရှာအလဲတို့လိုတဏှာကဆက်ပြီးတွေးရင်ယိုနေတဲ့သဘောယိုစီနေတဲ့သဘောထင်ရှားတဲ့တဏှာကဆက်ပြီးယိုတဲ့သဘောကိုယိုစီတဲ့သဘောကိုကြည့်လိုက်ရင်တစ်ခုလုံးမှာသွေးတွေစီးဆင်းနေတဲ့ပုံစံအတိုင်းယိုစီနေတဲ့သဘောတွေကိုမြင်နိုင်ပါတယ်ယိုစီတဲ့သဘောဖွဲ့စီတဲ့သဘောကအာဘောဓဖောင်းလိုက်တော့ဓာတ်ကြီးလေးပါစုံသွားပြီစုံသွားရင်မာကျန်လေးပြောချောပေါ့ယိုစီဖွဲ့စီပွေးထောက်တွန်းဆိုတဲ့ဒီဒေသနာတော်အစဉ်အတိုင်းချက်ခတ်တက်ကရှုရှုလိုက်လို့ဓမီနည်းအတွင်းမှာဒီစနလုံးကိုနှစ်ခေါက်သုံးခေါက်လောက်ရှုနိုင်ပြီဆိုရင်တော့ဒီကုလုံးကိုအပေါ်ကနေစီးကြည့်တဲ့ပုံစံစနစ်ဖြင့်ခြုံကြည့်ရပါတယ်အဲ့လိုခြုံကြည့်လိုက်တဲ့အချိန်ကမှမာကျန်လေးပြောချောပေါ့ယောဇိပတိပွေးတော်တော်ဆိုတဲ့ဒီသဘောတရား12ခုကိုညံနေမှပြန်ကြည့်လို့လို့ပေါ်လာပြီဆိုရင်တော့မလုပ်ရမလဲမာကျန်လေးပြောချောပေါ့ကိုကြည့်ပြီးပထဝီဓာတ်ယောဇိပတိကိုကြည့်ပြီးတော့အာဘောဓာတ်ပြင်ကိုပြီးတိဇောဓာတ်ထောက်တွန်းကိုကြည့်ပြီးဝါယောဓာတ်ဆိုပြီးလေးချက်ပြောင်းရှုရတယ်အဲ့လိုပြောင်းပြီးသမာဓိထွန်လိုက်တဲ့အချိန်ကမှဓာတ်ကြီးလေးပါအာယုံနဲ့ဘာဝနာစင့်ကညီဝတ်စွာကပ်ပြီးတည်နေပြီဆိုရင်တော့မလုပ်ရတယ်လေအဲ့ဒီသမာဓိကိုခိုင်ခံ့အောင်ဆက်လက်ပြီးထူထောင်ရတယ်ထူထောင်လိုက်တဲ့အချိန်ခါမှာခန္ဓာကိုယ်ကြီးပြောက်ပြီးတော့ဓာတ်ကြီးလေးပါအစုအပေါ်အတုံးခဲအတုံးလိုက်အခဲလိုက်ကြီးတွေ့နေတတ်တယ်အဲ့ဒီအတုံးခဲမှာတရှိတဲ့ဓာတ်လေးပါအပေါ်မှာပဲဘာဝနာစိတ်ကိုညီဝဆက်ကပ်ပြီးကြီးနေအောင်သမာဓိကိုဆက်လက်ထူထောင်နိုင်ခဲ့ရင်ခန္ဓာကိုယ်ကြီးကမိကိုခဲ့တော့နော်အခိုးလေးကြီးအခိုးတုံးကြီးအသွင်ဖြစ်မြင်လာတတ်တယ်အဲ့ဒီမိကိုခဲ့တော့အခိုးတုံးကြီးမှလည်းတရှိနေတဲ့ဓာတ်လေးပါကိုသာဆက်ပြီးသိသိနိုင်ခဲ့လို့သမารီကိုဆက်လက်ချွတော်နိုင်ခဲ့မယ်ဆိုရင်ဝါခွန်းဆိုင်လိုဖြူနေတဲ့အဖြူအတုံးခဲကြီးတွေ့လေအဲ့ဒီအဖြူတုံးခဲကြီးမှလည်းတည်ရှိတဲ့ဓာလေးဘကိုဆက်လက်သိသိနိုင်ခဲ့ရင်သောရှုကျေတောက်ကြကျေခဲ့တို့ချီလင်တောက်ပနေတဲ့အကြည်တဲ့အတုံးခဲကြီးကိုတွေ့တွေ့ရေငယ်တုံးဖန်တုံးမှန်တုံးလိုကြီးနေတဲ့အကြည်တုံးခဲကြီးကိုတွေ့တွေ့လေအဲ့ဒီအကြည်တုံးခဲကြီးမှတည်ရှိတဲ့ဓာလေးဘကိုသိသိပြီးတော့ဆက်လက်သမารီချွတော်မှာပါကြည့်တုံးခဲလေလို့မိတော့ခုနကဘုန်းကြီးပြောခဲ့တဲ့မျက်စိကြည်နာကြည်နှကောင်းကြည်ရှာကြည်ကိုကြည်ခေါ်တဲ့ဒီအကြည်တက်တင်ကိုယုံလောကမှာမျက်ရှင်ကငါးမျိုးခွဲဟောထားပါတယ်အဲ့ဒီတည်းမှာကိုကြည်တက်ကတော့ဒီကုလုံးအနှံပြရှိတဲ့အတွက်ခဏခေါ်တဲ့အတုံးခဲမပြိုခင်ဒီကုလုံးကိုခြုံကြည့်လိုက်လို့ရှိရင်ဖန်တုံးမှန်တုံးရေခဲတုံးတို့အကြည်အတုံးခဲလိုက်ကြည်တွားတွေ့ခြင်းဖြစ်တယ်အဲ့ဒီအတုံးခဲကြီးမှာတည်ရှိတဲ့ဓလေးပါကိုဆက်လက်သိသိလိုက်တဲ့အခါဒီအကြည်တုံးခဲ့တဲ့ကနေပြီးတော့အကြောင်းလေးတွေကတဖြည်းဖြည်းနဲ့ဖြားထွက်လာတာတွေ့ပြီအဲ့ဒီချိန်ခါမှာအာကန္တခေါ်တဲ့အကြအပေါက်ကလေးကိုမြင်အောင်အလင်းရောင်အကူကြီးဖြင့်ထိုးပြီးကြည့်လိုက်တဲ့အခါအာကန္တခေါ်တဲ့ယုတ်ကလတို့ရဲ့အကြအပေါက်ကိုတွေ့ပြီးဆိုသည်နှင့်တပြိုင်တည်းထက်ယုတ်ကလကလေးတွေကိုစတွေ့ပြီးတွေ့လိုက်တဲ့အချိန်ခါမှာယုတ်ကလတစ်ခုတစ်ခုအမှား ပထဝီဓာတ်အဘောဓာတ်တိဇောဓာတ်ဝါယောဓာတ်ခေါ်တဲ့ဓာတ်ကြီးလေးပါးကိုစတင်သိစီရပါတယ်။အရင်လိုဓာတ်ကြီးလေးပါးကိုစတင်ကြသိစီနိုင်ပြီဆိုရင်မျက်စိနာနာလျာကိုနှလုံး၆ဌာနလုံးမှာတည်ရှိနေတဲ့ယုတ်ကလတိုင်းမှာလှည့်လည်ပြီးတော့ဓာတ်ကြီးလေးပါးကိုသိစီရ။ယုတ်ကလတည်းကိုခွရန်ချလိုက်တဲ့အချိန်ကမှကြည်တဲ့ယုတ်ကလမကြည်တဲ့ယုတ်ကလဆိုပြီးနှမျိုးရှိတယ်။ကြည်တဲ့ယုတ်ကလမှလည်းဓာလိဘမကြည်တဲ့ယုတ်ကလမှလည်းဓာလိဘဆက်လက်သိစီရအဲ့ဒီလိုသိစီနိုင်ရင်ပရမတ်ထသစ္စာနယ်ဘက်ပရမတ်ဘက်ကိုဉာဏ်စရောက်ပြီးဖြစ်ပါတယ်ရောက်စပဲရှိသေးတယ်နော်အဲ့ဒီမှဆက်ပြီးတော့ကလတိုင်းကလတိုင်းမှအယောင်လေးတွေရှိတယ်အနံ့လေးတွေရှိတယ်အရသာလေးတွေရှိတယ်အစီအစဉ်ဩဇာတက်ခေးတွေရှိပါတယ်အဲ့ဒီအစဉ်အနံ့ရသာဩဇာအစရှိတဲ့ယုတ်ကလတွေကိုဥပါဒယုတ်လို့ခေါ်ပါတယ်ဓာကြီးလေးပါကိုတော့ဘူတယုတ်လို့ခေါ်တယ်အဲ့ဒီဘုဒ္ဓယုတ်ဥပါဒဓာယုတ်တွေကိုယုတ်ကလတဲ့ယုတ်ကလတိုင်းမှာဓဝရ6ပါးလုံးမှာလက်လက်ပြီးသိသိရတယ်။သိသိလို့အောင်မြင်ပြီဆိုလို့ရှိရင်တော့ယုတ်ကမထအကျဉ်းနည်းဖြစ်ပါတယ်။အဲ့ဒီကနေအကျဉ်းနည်းကိုကျင်တယ်ဆိုရင်တော့စံမြင်မွေးခြင်းခြေသက်လက်သက်သွားရေးအစရှိတဲ့32ကုဋ္ဌတ42ကုဋ္ဌတ်အစုပုံတွေမှာလဲဓာကြီးလေးပါးကိုမြင်အောင်သိသိလိုက်ရင်ကလအမှုန်လေးတွေတွေ့ပြီးအဲ့ဒီကလတွေဓာခွဲပြီးတော့ကလတိုင်းကလတိုင်းမှာတည်ရှိနေတဲ့ပထဝီအာဘောတိဇောဝါယောအစိဏယတာဩဇာအစရှိတဲ့ဘူတယဥပဒါယုတ်တွေကိုဆက်လက်ပြီးသိကြရပါတယ်။အသေးစိတ်ရှုခွက်ကတော့ဆရာသမားနဲ့ချင်းကပြီးလိလမအကြက်ကြက်နဲ့နားလည်မဲ့သဘောရှိပါတယ်နော်။အဲဒီလိုဒွါရ6ပါးနဲ့52ခုတတ်တာမှရှိတဲ့ယုတ်တရားတွေကိုသိကြည့်ပြီးလို့အောင်မြင်ပြီးဆိုလို့ရှိရင်တော့မလိုရတဲ့။တံရူပံအာရမဏကတဝဥပ္ပနာဝေဒနာသင်္ချာသင်္ခါရဝိညာဉ်နေစဣဒံအရူပံဒီပရိစ္ဆိန်ထိတောဝအနိစ္စတိတောပတ္တိစသည်ဖြင့်အထသလိနီအထကရာကညွှန်ကြားထားတဲ့အတိုင်းဒီယုတ်တရားတွေကိုအာယုံယူပြီးဖြစ်ပေါ်လာတဲ့ဝိညာဉ်တညာသင်္ခါရဝိညာဉ်ခေါ်တဲ့အနန္တရားတွေကိုလည်းဆက်လက်သိသိရပါတယ်။မင်းကြီးဘုံစနစ်ကတော့ဆရာသမားများနဲ့ချင်းကပ်ပြီးတော့ပဲလေ့လာပါနော်။အဲဒီလိုယုတ်တဲ့နန္ဒီကိုသိသိပြီးယုတ်တရားတွေကရူပခန္ဓာနန္ဒီတွေကဝေဒနာတဘောတညာတဘောသင်္ခါရတဘောဝိညာဉ်တဘောပုံလိုက်လို့ရှိရင်နာခန္ဓာလေးပါပုံလိုက်တော့ခန္ဓာဘယ်နှပါးဖြစ်သွားလဲခန္ဓာ5ပါးအဲ့ဒီခန္ဓာ၅ပါးယုံနာတရားတွေကိုပဲ12ပုံထပ်ပြီးပုံလိုက်လို့ရှိရင်အာရဏ12ပါးဖြစ်ပြီးအဲ့ဒီလိုယုံနေနန္ဒီကိုအဲ့ဒီလိုစနစ်တကျသိသိပြီးတဲ့ပုဂ္ဂိုလ်ကနောက်တစ်ဆင့်တက်ပြီးတော့ဘာလုပ်ရမလဲတဲ့နော်နောက်တစ်ဆင့်တက်ပြီးလုံးဝမဲ့လုံငန်းခွင်နဲ့ပတ်သက်လို့မြတ်စွာဘုရားကတတိပဌံဒေသနာတော်မှာဘယ်လိုဟောထားလဲဣတိအဇဒံဣတိအဇဒဝါကာယေကာယ ानु ဘတိဝိဟရတိဗိဓဝါကာယေကာယ ानु ဘတိဝိဟရတိအဇဒဗိဓဝါကာယေကာယ ानु ဘတိဝိဟရတိအဇဒမှာလဲယုတ်တရားနန္တရားတွေကိုသိသိပါဗိဓမှာလဲယုတ်တရားနန္တရားတွေကိုသိသိပါဆိုပြီးတော့ဒီလိုဆက်လက်ပြီးခေါ်ထားတယ်အဇဒဗိဓနှမျိုးလုံးမှာလဲယုတ်တိနန္တရားကိုတက်ကတက်ကသိသိပါလို့ဒီလိုဟောထားတယ်ကဲအဇဒကောဗိဓကောယုတ်တိနန္တရားသိသိပြီဆိုရင်နောက်တစ်ဆင့်တက်ပြီးတော့မလုပ်ရမလဲသမုဒိယဓမ္မ ानु ဘတိဝါကာယတမေဝိဟရတိဝယဓမ္မ ानु ဘတိဝါကာယတမေဝိဟရတိသမုဒိယဝယဓမ္မ ानु ဘတိဝါကာယတမေဝိဟရတိကာယတမေကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မ ानु ဘတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအဖမန်ထထရှုသည်ဖြစ်ပေမူလီဝိဟရတိနေလေ၏ကာယတမေကာယ၌ဝါရူပကာယနာမကာယ၌ဝယဓမ္မ ानु ဘာတိဝပြင်ကြောင်းသဘောနှင့်ပြင်ချင်းသဘောကိုဝါချုပ်ကြောင်းသဘောနှင့်ချုပ်ချင်းသဘောကိုအဖမန်ထထရှုသည်ဖြစ်ပေမူလီဝိဟရတိနေလေ၏ကာယတမိကာယ၌ဝါရူပကာယနာမကာယ၌သမုဒိယဝယဓမ္မ ानु ဘာတိဝဖြင်ကြောင်းသဘောနှင့်ဖြင်ချင်းသဘောချုပ်ကြောင်းသဘောနှင့်ချုပ်ချင်းသဘောကိုအဖမန်ထထရှုသည်ဖြစ်ပေမူလီဝိဟရတိနေလေ၏ဒီလိုဟောထားဒီဘိန်းကတော့ပြည့်စရာပရိကညာသမ္မာဒနာညာဥရိယပြညာဆိုတဲ့ဒီညာသုံးပါးကိုစုပေါင်းပြီးမြတ်စွာဘုရားဟောကြားထားတော်မူခြင်းဖြစ်ပါတယ်။ဒီတော့ဒီပြည့်စုံပရိကညာဆိုတာကဝိနကယုတ်တိနန္ဒီကိုဣဇ္ဇဒဗိဒ္ဒနှစ်ဌာနမှာသိသိပြီးတဲ့ပုဂ္ဂိုလ်ကဒီယုတ်တရားနန္ဒီရတွေကိုဒီဘာကြောင့်ဖြစ်နေသလဲဆိုတဲ့အကြောင်းတရားတွေကိုတဆင့်တက်ပြီးရှာဖွေရတယ်။အဲဒီလိုအကြောင်းတရားတွေကိုတဆင့်တက်ပြီးရှာဖွေတဲ့အပိုင်းမှာရှာဖွေပုံဤစနစ်နဲ့ပတ်သက်ပြီးမြတ်စွာဘုရားလင်းနီဟောထားပါတယ်ပရိသမီရာမဲ့ပါဠိတော်ကြီးမှာလာတဲ့နီးနဲ့ပေါင်းလိုက်တော့၅နီးဖြစ်ပါတယ်အဲ့ဒီ၅နီးတည်းကခုလက်ရှိမိမိတို့ပိဿုပံမှာထူထောင်နေတဲ့ကံတွေရှိပါတယ်နော်ဒီနေ့တရားကြီးတွေဒီမကြီးတွေဌာနကောင်းမှုကုသိုလ်တွေပြုခဲ့ကြပြီးဖြစ်တယ်ဆုတောင်းနေတဲ့ပုဂ္ဂိုလ်လက်ရှိချင်းရှိမယ်ဆုမတောင်းတဲ့ပုဂ္ဂိုလ်လက်ရှိချင်းရှိမယ် ဆုမတောင်းတော်လဲရှေ့ရခင်ကဆုတောင်းခဲ့ဘူးလို့ရှေ့ရခင်ကကဲတော့ပဲစိတ်ချရင်လဲဒီဥစ္စာကိုအကြောင်းတရားအဖြစ်နဲ့ဘုန်းကြီးတို့သတ်မှတ်ပြီးတော့အခုလိုပြိဿသမုပ္ပါရှုတဲ့အပိုင်းမှာထဲသွင်းရှုရပါတယ်ဆိုလိုတာကလူဘဝနတ်ဘဝအစရှိတဲ့ဘဝတစ်ခုကိုရည်ဝဲတောင်းတပြီးကောင်းမှုကိုယ်တော်ပြုခဲ့ရင်လူလို့အတိမနေတဲ့နတ်လို့အတိမနေတဲ့သဘောလေးကအဝိဇ္ဇာထိုဘဝကိုတွေ့တတ်တတ်နေတဲ့သဘောကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံကိုအခြေခံပြီးတော့တန်ခါတော်တွေကိုဆွမ်းလှူဒန်းခြင်းအစရှိတဲ့တဏှာကုသိုလ်စေရနာတွေကိုပြုစုပြုထောင်နေဆိုကြစို့ထိုတဏှာကုသိုလ်စေရနာအုပ်စုတွေကသင်္ခါရလို့ခေါ်တဲ့မိမိမျော်လင့်တောင့်တနေတဲ့လူ့ဘဝနတ်ဘဝအစရှိတဲ့ဘဝတစ်ခုကိုဖြစ်ပေါ်လာအောင်ပြုပြင်ပေးနိုင်တဲ့တရားတွေဖြစ်ခြင်းကြောင့်သူတို့ကသင်္ခါရလို့ခေါ်တယ်။ဒီသင်္ခါရတရားတွေဒီအနိစ္စတရားသာမှန်နေဖြစ်ပြီးပြတ်သွားတယ်မမြဲဘူး။သို့တော့သူတို့ဖြစ်ပြီးပြတ်သွားတဲ့အချိန်ခါမှာနောက်တစ်ချိန်မိမိမျော်လင့်တောင့်တနေတဲ့လူ့ဘဝနတ်ဘဝဆိုတဲ့အကျိုးတရားဒီခန္ဓာ၅ပါးတွေကိုဖြစ်စေနိုင်တဲ့စွန့်ရင်ကမ္မတတ္တိကိုယုံနာအစင်မှမြုံနံပြီးမှသာချုပ်ပြတ်သွားတယ်။အဲ့ဒီစွန့်အင်တတ္တိလေးကိုတော့ကံလို့ခေါ်ပါတယ်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်း၅ခုအိဇဒမိတ္တနှစ်ဌာနမှာယုတ်တိဏ္ဍီကိုစနစ်တကျသိသိနိုင်တဲ့ပုဂ္ဂိုလ်ကအဲ့ဒီယုတ်နံဒီကိုစတင်ပြီးသိသိရပါတယ်ခေါင်းကမိမိဆူတောင်းပြီးတော့ကောင်းမှုကိုသူပြုခဲ့တဲ့အချိန်ကမှဆူတောင်းနေတဲ့အချိန်ကမှလူ့ဘဝနတ်ဘဝလို့အတိမားနေတဲ့အုပ်စုကဝိဇ္ဇရဏဥပါဒံဥဆောင်နေတဲ့ကိလေသာဝအကုသိုလ်ဇောဝိတိစိတ်အစဉ်လေးတွေဖြစ်တယ်ဇွမ်းလူနေတဲ့ကုသိုလ်ဇောဝိတိစိတ်ဇွမ်းလူနေတာကကုသိုလ်ဇောဝိတိစိတ်အစဉ်ဖြစ်ပါတယ်အဲ့ဒီကုသိုလ်ဇောဝိတိစိတ်အစဉ်နန္တရားနဲ့အကုသိုလ်ဇောဝိတိစိတ်အစဉ်နန္တရားလေးတွေကိုသိသိလို့အောင်မြင်မှုရခဲ့ရင်အတိတ်ဘက်ကိုတန်ဆူပြီးတော့ယုတ်တိနန္ဒီကိုတစရစသိသိသွားလိုက်တဲ့အချိန်ခါမှာအတိတ်ဘဝသင်္ကန်းဤကာလမရဏသန္တာဇောအထိယုတ်နံကိုသိသိနိုင်ခဲ့ရင်ထိုမရဏသန္တာဇောအချိန်ခါမှာမိမိပြုစုပြုထောင်ထားတဲ့ကံနေရှိခဲ့ရင်ပေါ့အဲ့ဒီကံကဒီလူဘဝကိုဖြစ်စေမဲ့အကြောင်းတရားဖြစ်တဲ့အတွက်ဒီကံရဲ့စွန့်ရင်တတ္တိကြောင့်အတိတ်ဘဝဒေကဏိကာလမရဏတဏ္ဍာဇောအချင်းအခါလေးမှာအာယုန်နေလာပြီးထင်ပါတယ်ကံကမ္မနိမိတ်ဂတိနိမိတ်ခေါ်တဲ့အာယုန်၃မျိုးထဲကအာယုန်၁မျိုးမျိုးလာပြီးတော့ထင်တတ်ပါတယ်အဲ့ဒီထင်လိုက်တဲ့အချိန်ခါမှာဥပမာဆွမ်းလူနေခဲ့တဲ့ကံကအကျိုးပေးတော်မယ်ဆိုရင်ဒီဆွမ်းလူနေတဲ့ပုံလေးတော်လည်းတဖန်ပြန်ပြီးအတိတ်ဌာနပြုတ်နေသလိုအယုံနဲ့မှလာပြီးပေါ်နေတတ်ပါတယ်။သို့မဟုတ်ဆွမ်းလူတုံးကအစာဦးတွေလူပဲဝတ္ထုတွေအလူကံပုဂ္ဂိုလ်တွေအယုံနဲ့မှလာပြီးပေါ်ခြင်းနဲ့ပေါ်နေတတ်။ပေါ်ခဲ့လို့ရှိရင်သူလှူနေတဲ့အချိန်ကမှမိမိကိုယ်တိုင်လှူဒန်းနေတဲ့ပုံလေးတွေပေါ်လာရင်အဲ့လှူနေတဲ့ပုံလေးမှပြောင်းပြီးတော့တန်လေးပါသိသိရပါတယ်။အဲ့ဒီဇလိဘသင်းကြီးလေးလိုယုတ်ကလအမုံလေးတွေတွေ့တဲ့အချိန်ခါမှာဒီယုတ်ကလတွေတက်ခွဲပြီးတော့ဟရိယဝုဒ္ဓမှာတရှိနေတဲ့ယုတ်တွေကိုတဆင့်တဲ့သင်းကြီးရတယ်။သင်းကြီးလေးလိုဟရိယဝုဒ္ဓကိုသင်းကြီးနိုင်ပြီဆိုရင်ထိုဟရိယဝုဒ္ဓကိုမိတွေ့ဖြစ်ပေါ်နေတဲ့အင်းရှင်ဘုံမနောအကြည့်ကိုလည်းသင်းကြီးလို့ရတယ်။အဲ့ဒီဘုံမနောအကြည့်ကိုသင်းကြီးလို့အောင်မြင်မှုရနေတဲ့သူတော်ကောင်းသည်ဘုံမနောအကြည့်လေးကိုရှေ့ဘက်တွေ့ကြည့်လိုက်သင်ဘက်ဘက်နောက်ဘက်သင်္ကန်းဤဘက်ကိုဆုပ်ကြည့်လိုက်အဲ့ဒီလိုကြည့်လိုက်ရင်မသေးခင်အတွင်းမှာဘာဇောစိတ်အစဉ်နေဖြစ်နေတယ်ဘယ်လိုကုသိုလ်ဇောဝိတိစိတ်အစဉ်နေဖြစ်နေတယ်ဆိုတာကိုအဲ့ဒီမှာသိသိလို့ရပါတယ်အဲ့ဒီခါမှာလူဘဝကိုညှက်ခိုင်းရှိနေတဲ့စိတ်ဓာတ်တွေလည်းပေါ်လာမယ်အဲ့ဒီလူဘဝလို့လူလို့အတိမားနေတဲ့သို့မဟုတ်ယောက်ျားမိန်းမလို့အတိမားနေတဲ့သဘောကအဝိဇ္ဇာထိုယောက်ျားမိန်းမဘဝကိုတွင်တန်တက်မဲ့နေတဲ့သဘောကတဏ္ဍစိတ်ကဆွဲနေတဲ့သဘောကဥပါဒံဒီဝိဇ္ဇာတဏဥပါဒံနေခြံရံပြီးတော့ဆွမ်းလှူခဲ့တယ်ဆိုရင်ဒီဆွမ်းလှူနေတဲ့ကုသိုလ်ဇောဝိတိစိတ်အစဉ်လေးတွေကသင်္ခါရထိုသင်္ခါရတရားတွေချုပ်ပြတ်သွားတဲ့အချိန်ခါမှာဒီဘဝခန္ဓာ၅ပါးပရိသန္ဓေခန္ဓာ၅ပါးအစရှိတဲ့ယုတ်တိနန္ဒီကိုဖြစ်စေနိုင်တဲ့စွမ်းရင်ကမ္မတ္တိကိုယုံနာအစဉ်မှမြှုပ်နှံပြီးမှသာချုပ်ပြတ်သွားတဲ့အတွက်ဒီကမ္မတ္တိလေးကကံပေါင်းလိုက်တော့ဝိဇ္ဇာတဏဥပါဒံသင်္ခါရကံဆိုပြီးတော့အကြောင်းတရား၅ခုဖြစ်ပါတယ်ဒီကြောင့်တရားတွေကြောင့်ဒီဘက်ဘုရားပရိသန္ဓေကလရေကြီးအချင်းခါမှာယုတ်တိနန္ဒီထင်ရှားဖြစ်မဖြစ်ကိုသိချာဆန်းစစ်ကြည့်ရတယ်။ဆန်းစစ်ကြည့်လိုက်လို့ဖြစ်ပြီဆိုတာတွေ့တဲ့အခါမှာထိုအချင်းခါမှာဒီအဝိဇ္ဇာတဏဥပါဒံသင်္ခါရကံကြောင့်လက်ရှိဒီဘုရားပရိသန္ဓေအချင်းခါမှာခန္ဓာ၅ပါးယုတ်တရားနန္ဒီတွေဖြစ်နေတာကိုမြင်ပြီးဆိုရင်ဘုဘက်ကအဝိဇ္ဇာတဏဥပါဒံသင်္ခါရကံဒီကအကြောင်းတရားဒီဘက်မှာတည်ရှိတဲ့ယုတ်တရားနန္ဒီပရိသန္ဓေယုတ်တရားနန္ဒီတွေကအကျိုးတရားစသည်ဖြင့်ဒီလိုအကြောင်းအကျိုးတွေကိုသိသိရပါတယ်အဲ့ဒီအကြောင်းကျိုးသိသိတဲ့အပိုင်းနဲ့ပတ်သက်လို့နမူနာလေးတစ်ခုဘုန်းကြီး သူမေတ္တာထေရီအကြောင်းလေးကိုနည်းနည်းဟောဖို့ရည်ရွယ်ထားပါတယ်နော်သူမေတ္တာထေရီဆိုတာကတော့ဘုန်းကြီးတို့ဒီသာသနာတော်မှာပရိသံဗိဒဉာဏ်၄ပါးနဲ့တကွအရတ္တမေအရတ္တဘုဂ်ကိုရရှိသွားတဲ့အမျိုးကောင်းတမီးတဦးဘိက္ခုနီမတဦးဖြစ်ပါတယ်သူရဲ့အတိတ်ဇာတ်ကြောင်းလေးကိုပြန်ပြောင်းပြီးကြည့်လိုက်တဲ့အချိန်အခါမှာဟိုကောဏံကုံမြတ်စွာဘုရားလက်ထက်တော်အချိန်အခါတုန်းကမိတ်ဆွေသုံးဦးတို့စုပေါင်းတိုင်ပင်ပြီးတော့ကြောင်းတကြောင်းတန်ခိကကြောင်းအယံတစ်ခုဆောက်လုပ်ပြီးလှူဒန်းခဲ့အခုကျအပါတယ်ဒီကဘာမှာကကုတန္တမြတ်စွာဘုရားကောဏကုံမြတ်စွာဘုရားကတ္တဗ္ဗမြတ်စွာဘုရားဘောဓမမြတ်စွာဘုရားဆိုပြီးတော့ဘုရားလေးစုပွင့်ထွန်းပေါ်ပေါက်တော်မူပြီးဖြစ်ပါတယ်ကကုတန္တမြတ်စွာဘုရားသည်လူတို့တတအနည်း4000တန်းမှပွင့်ထွန်းတော်မူခဲ့ပါတယ်ကောဏကမဏမြတ်စွာဘုရားကတော့လူတို့ရဲ့တတအနှစ်3000တန်းမှပွင့်ထွန်းဘဝတော်မူခဲ့ပါတယ်။ကတ္တပမြတ်စွာဘုရားကလူတို့ရဲ့တတအနှစ်2000တန်း၊ဘုန်းကြီးတော်ဘောဓမမြတ်စွာဘုရားကတော့လူတို့ရဲ့တတအနှစ်100တန်းမှပွင့်ထွန်းဘဝတော်မူခဲ့ကြတာဖြစ်တယ်။ဒီမျိုးကောင်းသမီးကတော့သုမေတ္တာထေရီအမည်ရှိနေတဲ့ထေရီမအလောင်းလျာဖြစ်တဲ့မျိုးကောင်းသမီးကကောဏကမဏမြတ်စွာဘုရားလက်ထက်တော်ကစံတင်ပြီးတော့ဗာရမီကောင်းမှုကုသိုလ်မျိုးစေ့တွေကိုပြုစုပြုထောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။လူတို့တတန်းအဖြစ်အနှစ်3000တန်းမှပွင့်ထွန်းပေါ်ပေါက်ရတဲ့လူသားတဦးလည်းဖြစ်တယ်။အနှစ်3000တန်းမှပွင့်ထွန်းပေါ်ပေါက်တော်မူတဲ့ကောဏကမဏဘုရားရှင်ရဲ့သန္တနာတော်မှာယုံကြည်တရားတရားအပြည့်အဝအဖြစ်စိတ်ကခွင့်ရရှိတဲ့အမျိုးကောင်းသမီးတဦးလည်းဖြစ်ပါတယ်။တန်ခိကအရန်ကျောင်းတိုက်တစ်ခုကိုတည်ထောင်ဖန်ဆင်းပြီးတော့ဒီကျောင်းတော်ကိုဘုရားအမှုရှိတဲ့တန်ဃာတော်အားလှူဒန်းပူဇော်ခဲ့ဖူးတယ်။ဒါကသူ့ရဲ့ဆရဏမျိုးစီအကောင်ဖြစ်ပါတယ်သို့တော့ဒီဆရဏမျိုးစီကဘဝဘုံများစွာဇက်တိုက်အကျိုးပေးပါတယ်လူချမ်းသာနတ်ချမ်းသာပြမချမ်းသာဆိုတဲ့ဒီအချမ်းသာတွေဒုက္ခတွေကိုလည်းအကျိုးပေးတယ်နောက်ဆုံးဘဝမှာလည်းဒီကြောင်းလှခဲ့တဲ့ကောင်းမှုကုသိုလ်ကံစေနာကပဲသူ့ရဲ့ပြိတ္တန်မျိုးစီကိုဖြစ်စေတယ်ဆိုတော့သူကိုယ်တိုင်ဝန်ခံပြီးတော့ဟောကြားထားပါတယ်ကံတစ်ခုကိုစနစ်တင်ကြအောင်မြင်မြင်ထူထောင်လိုက်တဲ့အချိန်ခါမှာဒီကံကအကျိုးအနိသင်ပေးပြီဆိုရင်တန်ရှင်းစင်ကြယ်နေတဲ့ဒီကံဒီဇက်တိုက်အကျိုးပေးတတ်တဲ့သဘောရှိဘဝဘုံများစွာတော့လဲဇက်တိုက်လိုက်ပြီးအကျိုးပေးနေတတ်တယ်ဘာကြောင့်လဲဒီတိုင်းကကြောင်းတစ်ကြောင်းကိုဆောက်လို့လှူဒန်းတဲ့အချိန်ခါတန်ကအရန်တစ်ခုကိုဆောက်လို့လှူဒန်းတဲ့အချိန်ခါမှာမလှူမီရှိဖို့မှလဲကုသိုလ်ဇောဝိတိစိတ်အစဉ်တွေများစွာဖြစ်ခဲ့လူရန်နေတဲ့အချိန်ကမှလည်းကုသိုလ်ဇောဝိတိတွေအကျင့်များစွာဖြစ်ခဲ့တယ်။လူရန်ပြီးတဲ့နောက်ပိုင်းကာလမှလည်းကုသိုလ်ဇောဝိတိတွေအကျင့်များစွာထက်ခတ်တက်ခတ်တရိယာတိုင်းဖြစ်နေပါတယ်။ဒီလိုကုသိုလ်ဇောဝိတိတွေကဇောဝိတိတစ်ခုတစ်ခုအတွင်းမှာတည်ရှိတဲ့စေရနာတစ်ခုတစ်ခုသည်ဘဝတစ်ခုတစ်ခုကိုအကျိုးပေးနိုင်တဲ့ဆွမ်းရှင်ရှိတယ်။ဒါကသူ့ရဲ့ဆရဏမျိုးစီကောင်ဒီဆရဏမျိုးစီကောင်ကသီလနည်းဟူသောမြေပေါ်မှယက်တည်ပြီးတော့ကြက်ကြက်စိုက်ပြုတ်ခဲ့တဲ့အတွက်အလွန်အကောင်းမောင်းတန်နေတဲ့သရဏမျိုးစီကောင်တစ်ခုဖြစ်တဲ့ကောဏကမဏဘုရားရှင်လက်ထက်တော်အချင်းကမှသီလတွေကိုလည်းသူကတကယ်တမ်းစင်ကြင်အောင်ဖြည့်ကျင်တော်မူခဲ့တဲ့သူတော်ကောင်တစ်ဦးဖြစ်ဒါရင်လားဆိုတော့မကသေးဘူးဒီကောဏမမြတ်စွာဘုရားသာသနာတော်အတွင်းမှာသူကပရိသမီရဉဏ်လေးပါးနဲ့တကွာအရတ္တမအရတ္တဖို့ကိုရရှိမဲ့သူတော်ကောင်တဦးလည်းဖြစ်ပါတယ်ဒီတော်ကောင်းတို့ရဲ့ဓမ္မတာကဖြည့်ကျင်ရမယ့်အင်္ဂါရ၅ခုရှိပါတယ်။နံပါတ်1အဓိကမမညာဘုံညာကိုရရှိခြင်း။ဒါကတော့ဒီနောက်ဆုံးဘုရားအခုဂေါရမမြတ်စွာဘုရားလက်ထက်တော်အချိန်ခါမှာသူရရှိတဲ့မညာဘုံညာနဲ့ဆိုင်ပါတယ်။ဒါကတော့ရှိရှိဘုရားနဲ့မဆိုင်ဘူး။ဒါပေမဲ့ရှိရှိဘုရားမှာသူဖြည့်ကျင်ရမယ့်အကြောင်းအရာတွေကဘာတွေလဲ။နံပါတ်1ပရိယတ်တိဘုရားရှင်ရဲ့ပါဠိတော်တွေကိုသင်ယူခြင်းနံပါတ်1ပရိပု္ပ္ပာထိုဘုရားရှင်ရဲ့ပါဠိတော်ရဲ့အ내အဓိပ္ပာယ်တွေကိုဖွင့်ဆိုကြောင်းဖြစ်တဲ့အထက်ကတ္တဒီကိုခက်ခဲတဲ့အရာတွေကိုစနစ်တကျသင်ယူခြင်းဒါရိကသိအရေးကြီးပါတယ်နော်တခါကြီးတွေဒီကမာကြီးတွေမညံဖုန်ညံကိုတော့လိုချင်တဲ့ဒီပါဠိတော်ရဲ့အထက်ကတ္တဒီကိုသုံးဖို့ဘုရားဟောနေတဲ့ဒီကျင့်စဉ်တွေကိုသင်ဖို့ကြတော့စိတ်ဝင်စားဘူးဆိုရင်ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဥပမာဘုန်းကြီးပြောမယ်ရုပ်28ပါးတခါကြီးတွေရှုခြင်းယုံ28ပါးဆိုတာဘာဆိုတာမသိခင်ရင်ဘယ်လိုရှိမလဲလွယ်ပါမလားမလွယ်ဘူးเนาะဓာတ်ကြီး4ပါးရှုခြင်းနဲ့ဓာတ်ကြီး4ပါးကဘာလဲဘယ်လိုရှုရမလဲမသိဘူးရှုလို့ရပါမလားမရနိုင်ဘူးဒါကိုတတိထားကြเนาะဒီတော့ဒီပရိယတ်နဲ့ ပရိယတ်တရားတို့ဒီကိုသင်ယူခြင်းပရိယတ်တရားတို့ရဲ့အနေအဓိပ္ပာယ်ဒီကိုသင်ယူခြင်းဆိုတာကတော်တော်လေးမဲ့ဖို့နေပါရဖို့အတွက်တော်တော်လေးကြီးကျယ်တဲ့အထောက်အကူတစ်ခုဖြစ်တယ်။နောက်တစ်ခုသူကသဝနာတရားတော်ကိုနာယူတဲ့အချိန်ကမှယောသည်လေးစားတဲ့စိတ်ဓာတ်ဖြင့်ယောယောတည်တည်ကိုင်ကိုင်ရှိုင်ရှိုင်မှတ်မှတ်သားသားနာယူတယ်။ဒါလည်းအရေးကြီးတယ်။နောက်နံပါတ်အရေးကြီးဆုံးအချက်ကတော့ပုပ္ပယောဂဖြစ်တယ်။ပုပ္ပယောဂဆိုတာဘာလဲ။ပုပ္ပယောဂနာမပုပ္ပဗုဒ္ဓနံသာသနိခတပိစ္ဆာကတဘာဝေနယာဝအနုလောမံကုတရဘုသမိပန္တဝဝိပဒနာအနုယောဂောပုပ္ပယောဂဆိုတာကရှိရှိပြရှင်တို့ရဲ့သာသနာတော်တွင်မှာကတပိစ္ဆကတဝိတ္တိကိုဖြည့်ကျင်လျက်အနုလောမညာကုတ္တရဘုညာတို့ရဲ့အနိဗ္ဗာန်မှာတည်ရှိတဲ့သင်္ခါရုပ္ပကညာတို့တိုင်အောင်ဝိပဿနာဘာဝနာကမ္မထံတွေကိုစီပြန်ခဲ့ပူခြင်းဆိုတဲ့ဒီအကြောင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ဒီသုမေတ္တထေရီအလောင်းလျာဖြစ်တဲ့အမျိုးကောင်းသမီးဟာလည်းအနှစ်300တိုင်တိုင်ကောကောဏကမ္မနာဘုရားရှင်ရဲ့သာသနာတော်နဲ့ဆုံတွင်းခွင့်ရပြီးကျောင်းတိုက်တစ်ခုကိုမိတ်ဆွေတွေနဲ့စုပေါင်းပြီးတီထောင်ကလှူဒန်းပူဇော်နိုင်တဲ့အစဉ်အထိတရားတရားအတန်ခဲ့တဲ့အမျိုးကောင်းသမီးတူဖြစ်တယ်။ဘုရားရှင်ရဲ့သန္တာတော်နဲ့နှစ်ပေါင်း300လောက်လည်းကြုံတွေ့ခင်ရရှိတဲ့အတွက်မိမိရရှိတဲ့အခွင့်အရေးကိုလက်မလှုပ်ဖဲသင်္ခါရုပ္ပကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မထံတွေကိုသတိကျစီပြန်ကြိုးစားအထောက်ခဲ့ပါတယ်။ဒီတော့ဒီသင်္ခါရုပ္ပကဉာဏ်ဆိုတာကတော့ခုဘုန်းကြီးဟောနေတဲ့နာမရူပပရိစ္ဆေဒဉာဏ်ယုံနာကိုပိုင်းခြားသိခြင်းပစ္စယပရိကဉာဏ်အကြောင်းတရားတွေကိုပိုင်းခြားပြီးယူတတ်ခြင်းဆိုတဲ့ဒီဉာဏ်နှစ်ပါးကိုအခြေခံပါတယ်။ယုံဒီနန္တိသိတဲ့အကြောင်းတရားအကျိုးတရားတွေသိတဲ့အခါကျတော့မှအကြောင်းတရားနဲ့တကွာသောဒီယုံနန္တိကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုလိုက်တဲ့အချိန်ခါကျမှသမထနာဉာဏ်ဥရိယဗျာဉာဏ်စသည်ဖြင့်အစဉ်တိုင်းဉာဏ်စဉ်တွေကိုတစဉ်ပြီးတစဉ်ရှုလိုက်တော့မှသင်္ခါရုပ္ပကဉာဏ်ကိုရောက်ရှိတာဖြစ်ပါတယ်နော်။ဒီတော့ဒီသင်္ခါရုပ္ပကဉာဏ်တိုင်အောင်ရောက်ရှိထားတဲ့အခါကျတော့ဒီယုံနာဓမ္မသင်္ခါရတရားတွေကိုလည်းသိတယ်အကြောင်းတရားတွေကိုလည်းသိတယ်အကြောင်းတရားနည်းတကွဒီယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်အနိစ္စဆိုတဲ့ပြည့်ချက်ကြီးဒုက္ခဆိုတဲ့ပြည့်ချက်ကြီးအနတ္တဆိုတဲ့ပြည့်ချက်ကြီးတွေကိုလည်းစနစ်တကျဟိုတိုင်းမှန်စွာသိတယ်အဲဒီလိုအတိတုဉာဏ်တွေကိုစီးပုတ်ထားတော့သူ့ရဲ့ကျောင်းလူချင်းဆိုတဲ့စရဏမျိုးစေကောဟာစင်ကြဲတဲ့သီလတည်းဟူသောမြေပေါ်မှာယက်တည်ပြီးတော့ဝိပဿနာဉာဏ်ဆိုတဲ့အထွတ်ထိပ်သို့ရောက်နေတဲ့သင်္ခါရုပ္ပကဉာဏ်ကဲ့သို့သောအထွတ်ထိပ်သို့ရောက်နေတဲ့ဝိပဿနာဉာဏ်တွင်ဖြင့်ခြံရံပြီးမှဒီဌာနဘွေးကြီးတစ်ခုကိုကျင့်မှတ်ခဲ့တဲ့အတွက်သူဌာနသည်အလွန်အဆင့်မြင့်သီလနည်းဟုသောမြေပေါ်မှာယက်တည်ထားတဲ့အတွက်သီလကလည်းအာတိသောမိယာဥပ္ပနိတ္တပစ္စယတတ္တိဖြင့်ဒီဌာနကိုကျေးဇူးပြုဖေးတယ်ဝိပဿနာဉာဏ်ဉာဏ်ခြံရံပြီးတော့သမထဝိပဿနာဉာဏ်ဉာဏ်ခြံရံပြီးမှကံကိုထူထောင်ခဲ့တဲ့အတွက်ဒီကံကလည်းအလွန်အစင်တတ်မြင့်ဘယ်လိုအစင်တတ်မြင့်လဲဆိုတော့မိမိလှူထားတဲ့ကြောင်းလိုခေါ်တဲ့ဗိဒ္ဓယုတ်တရားတွေကိုလည်းသူကဝိပဿနာရှုအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာန်တင်ပြီးဝိပဿနာရှုရှုလို့ရတယ်အလှကံပုဂ္ဂိုလ်ဖြစ်တဲ့ဘုရားမှုရှိတဲ့သံဃာတော်တွေရဲ့တန်တမဗိဒ္ဓချင်းတို့လို့တမ္မာပေါင်းစုခြုံငုံပြီးယုတ်ဒီနန္တိသိသိပြီးတော့ထိုယုတ်နန္တို့ရဲ့အနိစ္စချက်ဒုက္ခချက်အနတ္တချက်ကိုရှုလဲရှုလို့ရတယ်မိမိရဲ့တန်တမအလှူပေးတဲ့မိမိရဲ့တန်တမတည်ရှိတဲ့ယုတ်တရားနန္တရားတွေကိုသိသိပြီးတော့ဒီယုတ်တဲ့နန္တရားကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုလို့ရတယ်။ဒီလိုဝိပဿနာဉာဏ်ဉာဏ်ပြီးကံကိုထူထောင်လိုက်တဲ့အတွက်ဘာဖြစ်လဲ။ဒီဝိပဿနာဉာဏ်ကအနိစ္စလို့ရှုခဲ့ရင်မာနစွဲကိုဖြုတ်ခွဲနိုင်တဲ့စွမ်းအားရှိတယ်။အနိစ္စနုပါဒနာဉာဏ်ကမာနကိုဖြုတ်ခွဲနိုင်တဲ့စွမ်းအားရှိတယ်။ဒုက္ခလိုရှုခရင်ဒုက္ခနုပါဒဉာဏ်ဉာဏ်ကတဏှာဆွဲဒီသင်္ခါရတရားတွေပေါ်မှာတွေ့တံမင်မောနေတဲ့တဏှာဆွဲကိုဖြုတ်ခွဲနိုင်တဲ့စွမ်းအားရှိဒီယုံနာဓမ္မသင်္ခါရတရားတွေကိုအနတ္တလိုရှုခရင်ဒီအနတ္တလိုရှုနေတဲ့ဝိပဿနာဉာဏ်ကဒီသင်္ခါရတရားတွေအပေါ်မှာအတ္တလိုဆွဲလန်းနေတဲ့မှန်ရွဲ့တဲ့ဒိဋ္ဌိဆွဲကိုဖြုတ်ခွဲနိုင်တဲ့စွမ်းအားရှိဒီတော့အတိတ်ဘဝတည်းကခံကိုထရောင်ခဲ့စဉ်အချိန်ခါမှာတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲဆိုတဲ့ဒီအဆွဲတွေကိုပြုတ်အောင်ကံတွေကိုထူထောင်နှိမ်ခဲ့တဲ့အတွက်ခုနောက်ဆုံးဘုရားဥစဉ်တော်ဂေါရမမြတ်စွာဘုရားသန္တာတော်ရောက်ပြီဖဖြစ်လာတဲ့မန္တဝရီပြည်မှာကွန်ဆတ်အမည်ရှိနေတဲ့ရှင်မင်းကြီးရဲ့အက္ခမဟေတိမိမကြီးရဲ့ဝန်ကြားတိုက်မှလာပြီးတော့ပြိသင်တွေတည်နေရပါတယ်မင်းသမီးလေးဖြစ်ပြီးရှင်မင်းသမီးဖြစ်ပြီးရွှေမင်းသမီးဖြစ်လိုက်တဲ့အချိန်ခါကျတော့ဘာဖြစ်လဲရွှေမင်းသားကလည်းလာပြန်တယ်ဟုတ်တယ်မလား ဒါပေမဲ့ရွှေမင်းသားကတိတ်တော့မညံ့ပါဘူးသူကအရုဏဝတိမြို့ကိုထိပြီးအုပ်ချုပ်မင်းလုံးနေတဲ့ကွန်ဆတ်အမည်ရှိနေတဲ့အာဏိကတအမည်ရှိနေတဲ့ရှင်မင်းဖြစ်ပါတယ်ရှင်မင်းကြီးကဒီသူ့မိသားအလောင်းလျာဖြစ်တဲ့အမျိုးကောင်းသမီးလေးကိုအက္ခမဟေတိမိဖုရားခေါင်ကြီးရာထူးမှတင်မြှောက်လူချောင်းဖြင့်လာပြီးတောင်းပန်ကြတယ်မိဘနှစ်ပါးကလည်းသဘောတူညီပြီးတူညီလိုက်တဲ့အချိန်ခါမှာသူ့မိသားအမျိုးကောင်းသမီးထံချင့်ကပ်ပြီးတော့ခွင်တောင်းလိုက်တော့သူ့မိသားအမျိုးကောင်းသမီးကခါခါတီးတီးကိုညှင်းဆိုတယ်ဘာကြောင့်လဲဒီကာမရိအပေါ်၌တွေ့တံမေမောနေတဲ့စိတ်တည်းကိုအတိတ်ဘဝသန္တရာခီမှတဲ့ကဖြိုးဖွင်းနိုင်တဲ့စွမ်းအားရှိခဲ့တဲ့အမျိုးကောင်းသမီးဒီဆွင့်အင်ဓာကြီးတွေကဒီနောက်ဆုံးဘဝအထိကပ်ပြီးပါလာပြီကပ်ပြီးပါလာလိုက်တဲ့အတွက်ဘာလို့သလဲဒီကာမဂုဏ်တွေကိုသူကမိဟုံဟုံတောက်လောင်နေတဲ့မိလောင်ပြင်းကြီးအတွင်သူကတော့ထင်မြင်နေပြီဖြစ်ပါတယ်ထင်မြင်နေပြီဖြစ်တဲ့အတွက်သူဘာတွေကိုဆက်ပြီးချစ်ခီးဆက်ပြီးအလုံးလုံးသလဲအဲ့ဒီအလုံးလုံးပုံအပိုင်းကိုဘုန်းကြီးနက်ဖန်ညကြာမှာပဲအသေးစိတ်ခေါ်တော့မယ်ဒီညတော့ဒီနေ့ဒီနေရာမှာပဲကဲတရားသိကြစို့